Welcome to the Voice of America in Burmese.
ဝါရှင်တန်မြို့ရော VOA American တန်ကန်2020ဩဂုတ်လ29ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်းမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆဲမှုနဲ့ပတ်သက်ပြီးလူလူလိုက်နာဖို့ American ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဘုဌာန CDC ကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့ American နိုင်ငံတစ်လောကလူလူကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။ရောဂါရှိသူတွေနဲ့အနိကဆက်ဆံသူတွေရောဂါလက္ခဏာမပြရင်စမ်းသပ်ဆစ်ဆဲမှုတွေလုပ်ဆရာမလိုဘူးလို့ CDC ကညွှန်ကြားချက်ပြောင်းလဲထုတ်ပြန်လိုက်ပြီးတဲ့နောက်ကျေးဇူးပေးနေမှာ WHO ကလည်းဒီရောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ယောဂအခုဆက်ခံရတဲ့လက္ခဏာပြပြဒီယောဂပိုးရှိမရှိစမ်းသပ်ဆစ်ဆဲမှုအရေးကြီးတယ်လို့ပြောကြားခဲ့တာပါအခုအမေရိကန်မျိုးကြီးတွေရဲ့ကျန်းမာရေးပူးပေါင်းဆောင်ရွက်မှုအဖွဲ့နဲ့ NACCHO မြို့ရွာနယ်ပယ်ကျန်းမာရေးဝန်ထမ်းများရဲ့နိုင်ငံလုံးဆိုင်ရာအဖွဲ့တို့ကလည်းယောဂရှိသူတွေနဲ့အနိကဆက်ဆံသူတွေဟာယောဂလက္ခဏာမပြဘဲနေပြီးတိုင်းစမ်းသပ်ဆစ်ဆဲမှုတွေလုပ်ဖို့လိုအပ်ကြောင်းညွှန်ကြားချက်ထုတ်ပြန်ပေးဖို့ CDC နဲ့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနတို့ကိုတောက်ကြံနေမှာစာပေးပို့တောင်းဆိုခဲ့ကြတာပါ CDC ရဲ့ညွှန်ကြားချက်ဟာအသက်ပေါင်းများစွာကိုထိခိုက်စေနိုင်တယ်လို့သူတို့ပေးပို့တဲ့စာထဲမှာရေးသားထားတာပါ CDC အကြီးအကဲ Robert Redfield ကတော့ COVID-19 အတည်ပြုလူနာဒါမှမဟုတ်ယောဂဖြစ်လာနိုင်ခြေရှိသူတွေနဲ့အနိကဆက်ဆံခဲ့သူအလုံးဒီယောဂအတွက်စမ်းသပ်ဆစ်ဆဲမှုလုပ်ဖို့လိုအပ်တယ်လို့ဆိုပြီးလမ်းညွှန်မှုအသက်ပေါ်ဝေဖန်သူတွေကိုတုံ့ပြန်လိုက်ပါတယ်အိန္ဒိယနိုင်ငံကမ်းလွန်ဒေသမှာရှိတဲ့ကပ်ပလီကျွန်းနဲ့နီကိုဘာကျွန်းတွေမှာနေထိုင်တဲ့ရှားပါးတဲ့ဒေသခံမျိုးနွယ်စုတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရတဲ့အတွက်လူရေသိမ့်မကြံတော့တဲ့ဒီမျိုးနွယ်စုတွေကွယ်ပြောက်သွားမှာကိုစိုးရိမ်နေကြပါတယ်။အခုကလူရေအားဖြင့်56ယောက်သာကျန်တော့တဲ့ကပ်ပလီကျွန်းနဲ့ဌာနေမျိုးနွယ်စုကြီးတွေက10ယောက်မှဒီရောဂါအကူဆက်ခံရတာတွေ့ရတယ်လို့အာနာဘိုင်းတွေကပြောပါတယ်။ဒီဒေသကိုပြင်ပကလူတွေမသွားဖို့တားထားပေမဲ့ဒီမျိုးနွယ်စုကြီးတွေကတချို့ဟာအိန္ဒိယကုန်းတွင်ပိုင်းပြည်မကြီးမှနေသူတွေနဲ့ရင်းနှီးပြီးအသွားအလာရှိတဲ့အပြင်ကျွန်းစုဒေသရဲ့မြို့ကြီးဖြစ်တဲ့ Port Blair မှာလုံနေသူတွေပါရှိနေတာပါကနူးကသူတို့မျိုးနွယ်စုတွေကအခုဆက်ကန်းလို6ဦးရှိပေမဲ့အလုံးပြန်ချမ်းမာလာတာဖြစ်ပေမဲ့ကျွန်းစုတွေကဝေးလံခေါင်ဖျား Straight ကျွန်းမှနေသူ4ဦးမှပါရောဂါကူးစက်နေတာကိုဒီသတင်းပတ်ထဲမှာပဲတွေ့ကြရပါတယ်ရာစုနှစ်ပေါင်းများစွာဒီကျွန်းစုတွေမှာနေထိုင်တဲ့ဌာနေတိုင်းရင်းသားမျိုးနွယ်စုတွေဟာအခုခါမှာလူရေ900လောက်သာကျန်တော့တာဖြစ်ပြီးသူတို့ဟာပြင်ပလူတွေနဲ့ထိတွေ့ဆက်ဆံမှုတိတ်မရှိတဲ့အတွက်ယောဂါဖြစ်ပေါ်ရင်အထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတာပါရုရှားစစ်တပ်ကစစ်သင်းပေါ်နဲ့လေယာဉ်ဒါဇင်နဲ့ချီပေါဝင်တဲ့စစ်ရေးလက်ချက်မှုကြီးကိုအမေရိကန်နိုင်ငံအလာစကာပြည်နယ်နားမှာလုပ်နေတယ်လို့ရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်ဒါအရင်ဆိုဗီယက်ရုရှားခေတ်ကစပြီးအကြီးဆုံးစစ်ရေးလက်ချက်မှုဖြစ်ကြောင်းလည်းပြောပါတယ်အမေရိကတိုက်နဲ့ဥရောပတိုက်ကြားကဗရင်ပင်လယ်ပြင်ထဲမှာစစ်တင်းပေါ်အဆင့်50ကျော်နဲ့လေရင်အဆင့်40လောက်ပါဝင်တဲ့စီးရီးလက်ကျင့်မှုဖြစ်ပြီးတဲရင်းတက်ဒုံးကြီးပြစ်လို့လက်ကျင့်မှုတွေပါပါဝင်မှာဖြစ်ကြောင်းရေရက်ဗိုလ်ချုပ်ကြီးနီကိုလိုင်းရက်မန်နော့ဖ်ကပြောပါတယ်။ဒါဟာစီးရီးလက်ကျင့်မှုအများပြားပါဝင်တဲ့တခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလည်းရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီစီးရီးလက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှာဆုံးမယ်ဆိုတာအခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။ရုရှားရဲ့စီးရီးလက်ကျင့်မှုကိုအမေရိကန်စစ်တပ်ကလက်စလန်နာမှာကျေသပြင်းတွေကတွေ့ကြတာဖြစ်ပြီးသူတို့ရဲ့လက်ကျင့်မှုမှာအမေရိကန်ရေပိုင်နဲ့ထဲမှာမဟုတ်ဘဲနိုင်ငံတကာရေပိုင်နဲ့ထဲမှာဖြစ်ကြောင်းအမေရိကန်စစ်တပ်ပြောဝင်ရကပြောပါတယ်။ Washington DC မြို့တော်မှာတောက်ချန်တွေကထောင်ပေါင်းများစွာလာရောက်စုဝေးတဲ့ March on Washington လူလူချီတဲ့ဆန္ဒပြပွဲမှာလူခွင့်ရေးလှုပ်ရှားသူခရီးရန်တရားဟောဆရာ El Sharpton ကမင်းကွန်းပြောကြားခဲ့ပါတယ်။ရဲတွေရဲ့ရက်စက်တဲ့ဆက်ဆံမှုရဲ့အဆုံးသတ်ရေးနဲ့တရားရေးစနစ်ပြုပြင်ပြောင်းလဲလုပ်ဖို့အတွက်တောင်းဆိုဆန္ဒပြကြတာပါ။ဒီတော့ကြောင့် Washington DC ချီတက်ဆန္ဒပြပွဲကတော့လူခွင့်ခေါင်းဆောင် Martin Luther King Jr. ရဲ့နာမည်ကျော် IFA Dream မိန့်ခွန်းပြောကြားခဲ့တဲ့58နှစ်မြောက် March on Washington ချီတက်ဆန္ဒပြပွဲနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်။1963ဩဂုတ်လ28ရက်နေ့က Martin Luther King Jr. ကအလုတ်ကိုင်နဲ့လွတ်လပ်မှုဆရာလူခွင့်တွေရဖို့အတွက် Washington DC မှာမိန့်ခွန်းပြောကြားခဲ့တာပါ။အမေရိကန်နိုင်ငံမှာဆနစ်ကြတဲ့ခွဲခြားဆက်ဆံမှုတွေကူတည်ဆက်ပြီးရှိနေတဲ့အတွက်ဒီကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးမှုအသစ်တွေလုပ်ဖို့လိုနေပြီလို့ El Sharpton ကပြောပါတယ်။ African American လူမဲမျိုးသား George Floyd မီလာရုံးကလူဖြူရဲဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့နောက်အမေရိကန်နိုင်ငံတဝန်းတရားစနစ်ပြုပြင်ပြောင်းလဲဖို့နဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့ဆန္ဒပြတောင်းဆိုမှုတွေဆက်ပြီးပေါ်ပေါက်နေတာပါမီလာရုံးကတောင်းမီရီဇက်တိုင်လောင်ကျွမ်းခဲ့တဲ့ဘရာဇီးနိုင်ငံကအမေဇွန်တက်တော်ကိုကာကွယ်ဆောင်ရှောက်ဖို့အတွက်နိုင်ငံတကာကတောင်းဆိုမှုကြောင့်သမ္မတဂျာယင်ဘိုဆိုနာရိုကတက်တော်ကာကွယ်ဆောင်ရှောက်ရေးကြီးကြပ်ဖို့အတွက်စစ်တပ်ကိုတာဝန်ပေးခဲ့တာဟာတက်တော်ရဲ့အခြေအနေကိုပိုးပြီးဆိုးလာစေတာတွေ့ရတယ်လို့ AP သတင်းမှာဖော်ပြပါတယ် Green Brazil No. 2လို့နာမည်ပေးထားတဲ့စစ်စင်ရင်နဲ့စစ်တပ်ကထိန်းချုပ်ခဲ့တဲ့နောက်မှာတချင်ကတက်တော်ပြစီအောင်လှုပ်ဆောင်နေတဲ့စိုက်ပျိုးရေးနဲ့တပ်တူတူပေါ်ရေးလုပ်ငန်းလုပ်သူတွေစုံစမ်းဖော်ထုတ်တရားစွဲမှုတွေဟာအဖြစ်ဖြစ်နဲ့ရပ်ဆိုင်းသွားတာတွေ့ရတယ်လို့ပြောပါတယ်တက်တော် Area 18ရာခိုင်နှုန်းဆုံးရှုံးခဲ့ရတဲ့အမေဇုန်တက်တော်ဟာလက်ရှိပုံစံတိုင်းဆက်ပြီးသွားမယ်ဆိုရင်နောက်15နှစ်ကနေ230တွင်အချိန်ကြီးဆိုးနဲ့ရင်ဆိုင်ရဖို့ရှိနေပါတယ
်ဘယူအီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 1233ညဘိုင်းလိုမီတာ40 kHz 9133ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်15ဦးထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း643ဦးရှိပြီဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း 1334 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသေ15ဦးအထိပြုနိုင်ခဲ့ကြောင်းစစ်မှိုင်းနာကစားဝန်ကြီးဌာနကမနေ့ညပိုင်းကထုတ်ပြန်ထားပါတယ်။အခုရောဂါပိုးတွေ့တဲ့15ဦးတည်းရန်ကုန်တိုင်းမှာကတန်လျင်မြို့နယ်ကမြို့သား2ဦးနဲ့မြို့သမီး2ဦး၊တောင်ပိုကမြို့သား2ဦး၊မြန်ကုန်ကမြို့သား2ဦးနဲ့တကုန်းစိတ်ကမ်းမြို့နယ်ကမြို့သား2ဦးတို့ဖြစ်ပါတယ်။ကြံမြို့သား10ဦးနဲ့မြို့သမီး2ဦးတို့ကတော့ရခိုင်ပြည်နယ်ကတန်တွဲတောင်ကုန်းနဲ့မန်အောင်မြို့တွေကဖြစ်ပါတယ်။အဲ့ဒီအထက်မှာ9ဦးကပြည်ပကပြန်လာပြီးအသွာလာကန့်သက်ထားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုဒီယောဂါဆစ်ဆေးမှုပေါင်း300,000ကျော်ပြုလုပ်ခဲ့ပြီးအထူးပြုလုပ်နာတွေတဲ့ယောဂါဘုကင်းစင်လာသူက345ဦးနဲ့သေဆုံးသူက6ဦးရှိပါတယ်။အခုနောက်ပိုင်းကူးစက်မှုတွေတဲ့ပြည်တွင်းကူးစက်မှုတွေပိုပြီးတွေ့လာရတာကြောင့် COVID-19 ယောဂါကာကွယ်ထိန်းချုပ်ရေးစီးပွားရေးကန့်တွေကိုလိုက်နာကြဖို့တာဝန်ရှိသူတွေကအထူးသတိပေးနေပါတယ်။ပြည်တော်စုရှိတဲ့ကြုံရုံမှာအသုံးပြုနိုင်ဖို့အမေရိကန်ဒေါ်လာ3000တန်ဖိုးရှိတဲ့ Teleconference ဆိုင်ရာပစ္စည်းကိရိယာတွေကိုအမေရိကန်စုရကလှူဒန်းခဲ့ပါတယ်။ဩဂုတ်လ26ရက်နေ့ကပြုလုပ်ခဲ့တဲ့လှူဒန်းပွဲအခမ်းအနားကိုကိုရိုင်းတက်ရောက်ခဲ့တဲ့အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကအခုလှူဒန်းမှုဟာမြန်မာနိုင်ငံတွင်းကအစိုးရရှိနေတွေအွန်လိုင်းကပညာစည်းပွားတော်ကိုတက်ရောက်ထောက်ကူပြုစေမှာဖြစ်တယ်လို့ပြောပါတယ်။ဒီပစ္စည်းကိရိယာတွေကို COVID-19 ကရောကာလအတွင်းပြုလုပ်မဲ့တင်ဒန်းတွေကိုမြန်မာနိုင်ငံတွင်းကနေရာနာခွန်ရာကလည်းအစိုးရရှိနေတွေပအဝင်တက်ရောက်နိုင်ရေးအတွက်အသုံးပြုမှာဖြစ်ပါတယ်။အဲ့ဒီပစ္စည်းကိရိယာတချို့ကိုတောင်ကြီး၊လွိုင်ကော၊မကွေးနယ်ဖမ်းမြို့တွေမှာအွန်လိုင်းတင်ဒန်းခမ်းမတွေမှာတက်ဆင်ထားပြီးဖြစ်ပြီးနောက်တဲ့ကိရိယာတွေကိုဒဝဲစစ်တွေနဲ့ဟာကာမြို့တွေမှာနောက်လာတဲ့တက်ဆင်မှာဖြစ်ပါတယ်။အမေရိကန်တရားရေးဌာနကကြွန့်ကျင်သူတွေကအဝိသိစနစ်နဲ့ပို့ချတဲ့တင်ဒန်းတွေကိုမြန်မာဥပဒေအရရှိ200ကျော်ပအဝင်တက်ရောက်ခဲ့ပြီးဖြစ်တယ်လို့ရန်ကုန်မြို့ကအမေရိကန်တန်ယုံရဲ့ညွှန်ကြားချက်မှာဖော်ပြထားပါတယ်။အဲ့ဒီတင်ဒန်းတွေမှာအဓိကအားဖြင့်နေဆက်ဖြတ်ကျော်ရာဇဝတ်မှုကင်းတဲ့အတွက်တရားစီရင်ရေးဆိုင်ရာအခြေခံကြွန့်ကျင်မှုပဋိပက္ခကိုပို့ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းကမြန်မာနဲ့အမေရိကန်ပြည်ထောင်စုအကြားပူးပေါင်းဆောင်ရွက်နေတဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုကင်းဆိုင်ရာအစီအစဉ်ကိုနောက်ထပ်နှစ်တိုးမြင့်ဖို့နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်။ထိုင်းနိုင်ငံတည်တရားမဝင်ရောက်လာတဲ့မြန်မာရွှေပြောင်းလူသား35ရောင်နဲ့ကာသမာနှစ်ယောက်ကိုစရယုခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုစရယုခရိုင်တမ်ဘွန်စရီမုံခိုးအရက်ကလမ်းတနေရာမှာတောက်ကြနေလင်းအားကြီးအချိန်၃နိုင်ခွဲလောက်ကဖမ်းဆီးမိခဲ့တာပါ။ရှောင်းတခင်စစ်စေးရေးဂိတ်တခုမှာစစ်တပ်ရဲနဲ့လူမှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကမြန်မာရွှေပြောင်းလူသားတွေလိုက်ပါလာတဲ့ကာနစီကိုတားဆီးစစ်ဆေးခဲ့တာကလည်းအခုလိုအဖမ်းခံရတာဖြစ်ပါတယ်။ပထမကာနစီမှာအလို့သမား35ယောက်လိုက်ပါလာဖြစ်ပြီးနောက်တစ်စီးမှာတော့အယောက်20ပါလာတာဖြစ်ပါတယ်သူတို့နဲ့အတူကောင်းမွန်သမားမြန်မာတို့ကိုလည်းဖမ်းဆီးထားပါတယ်ဒီတရားမဝင်ရွှေပြောင်းလူသားတွေကိုကားနဲ့မောင်းဖို့ပေးရတဲ့အတွက်ခီးစဉ်တစ်ခေါက်ကိုဘတ်နှစ်ထောင်အခကြေးငွေရတယ်လို့လည်းကောင်းမွန်သမားတွေကရဲကိုပြောပါတယ်ဖမ်းဆီးရပြီးတဲ့ရွှေပြောင်းလူသားတွေကမြန်မာနိုင်ငံတည်နှသာရေးတိုင်းတော်ဝယ်မျိုးကဖြစ်ပြီးထိုင်းနိုင်ငံမှာလှုပ်လှုပ်ချင်လို့နေဆက်ကနေတဆင်ခုံဝင်လာခဲ့တာဖြစ်တယ်လို့ Bangkok Post သတင်းစာကပြောပါတယ်သူတို့အားလုံးကိုတရားမဝင်ဝင်ရောက်လာတဲ့ပြမှုကောင်းမွန်သမားတို့ကိုတော့နိုင်ငံ န်တွင်တရားမဝင်ဝင်ရောက်လာသူတွေကိုအကူအညီပေးတဲ့ပြမှုနဲ့ဆန်ယုခေယံရဲဌာနကစွဲချက်တင်ထားပါတယ်။မြန်မာရွှေပြောင်းလူသမားတွေကထိုင်းနိုင်ငံတွင်ကိုဆန်ယုခေယံဤပူချသည်နေဆက်ဖြတ်လန်းကနေဝင်ရောက်လာတာဖြစ်ကြောင်းထိုင်းစစ်တပ်လာရီယာလုပ်ငန်းတပ်ဖွဲ့တမှုဘုံမူကြီးစစ်တပ်ဇလပနာကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်း COVID-19 ကူးစက်မှုတွေမြင့်တက်နေတဲ့အတွက်မြန်မာလူထုသမားတွေကိုခေါ်ယူတာကိုရွှေ့ဆိုင်းထားဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုထိုင်းကျန်းမာရေးအာဏာပိုင်တွေကတောင်းဆိုတော့မှဖြစ်ပါတယ်။မြန်မာအပါအဝင်နိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေကြောင်းမြန်မာနိုင်ငံတွင်အစောပိုင်းကပြည်ပကပြန်လာသူတွေမှာပဲရောဂါကူးစက်တာတွေ့ရပေမဲ့အခုသတင်းနှစ်ပတ်တည်းပြည်တွင်းကူးစက်မှုတွေတိုးလာနေကြောင်းထိုင်းကူးစက်ရောဂါဌာနအကြီးအကဲ MSLE တဘွန်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းယောဂကူးစက်ပြန့်နှံ့မှုထိန်းချုပ်ကာကွယ်ဖို့လောလောဆယ်မြန်မာအလုပ်သမားတွေခေါ်ယူတာကိုရွှေ့ဆိုင်းထားဖို့အရေးစီးပွားရေးလုပ်ငန်းရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူသွားမယ်လို့လည်းဒေါက်တာဆော်ဖုန်းကပြောပါတယ်။မြန်မာနဲ့တဆက်ချင်းမိုင်1400ကျော်ထိစပ်နေတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကတရားမဝင်ရွှေ့ပြောင်းလုပ်သားတွေခိုးဝင်မလာနိုင်အောင်တဆက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်း Bangkok Post သတင်းစာကပြောပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း3400ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ဘာစီလိုနာကလပ်ဒင်းကအာဂျင်တီးနားဘောလုံးကျော်မော်လိုင်းနယ်မက်ဆီသူစာရီကလပ်အသင်းမှာပြန်ကစားလိန်တို့မျောလင့်နေတဲ့ဇာတိမျိုးကပြည်သက်တွေကသတာပရိနေကကားရီနဲ့တမျိုးလုံးစူဝေးလှလှချစ်တက်ခဲ့ကြပါတယ်။ကာယောဂါကြောင့်ဘောလုံးပွဲတွေ၄-၅လရနာပြီးတဲ့နောက်မှာမက်ဆီရဲ့ဇာတိမျိုးကလပ် New World's Old Boys Club ပြည်သက်တွေကကလပ်လန်တွေကိုဖုံးခါအသင်းတစိကျွေကိုတိုက်ချွတ်ပြီးကားရီပေါ်တင်လို့စူညံတန်တွေနဲ့ကလပ်ပိုင်မာဆီလိုပီစလာကစားကွင်းကနေမြို့တော်ဘောနက်ဆာရစ်မြောက်ပိုင်းထိရောက်အောင်ခြေတက်လှည့်လည်မောင်းခဲ့ကြပါတယ်။ပြည်သက်အသက်ဆွဲမက်ဆီအာဂျင်တီးနားကိုပြန်လာရင်ကလပ်အတွက်သာမကပဲအာဂျင်တီးနားတိုင်းကလုံးအတွက်ကောင်းတယ်လို့အာဂျင်တီးနားပြည်သက်တွေကယုံကြည်နေတာဖြစ်ပါတယ်။ New World's Old Boys Club ကမက်ဆီလိုကစားသမားကိုဝယ်ယူနိုင်ဖို့ Manchester City အသင်းလိုငွေကြေးမတောင့်တင်းတာကိုနားလည်ပေမဲ့လည်းမက်ဆီကိုတတိယလွမ်းစွန်နေတဲ့သူပြည်သက်ကတော့သူအိမ်ပြန်လာရင်အာဂျင်တီးနားဘောလုံးလောကကြီးတစ်ခုလုံးကိုကောင်းကျိုးပြုလိမ့်မယ်ဆိုပြီးညွှန်လင့်နေကြတာဖြစ်ပါတယ်။မက်ဆီတယောက်ဘာစီလိုနာအသင်းမှာဆက်မကစားလို့တော့ဘူးလို့ဒီသတင်းပတ်အစောပိုင်းကပြောပြီးဇာတိမျိုးကပြည်သက်တွေအတွက်ဒီညွှန်လင့်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဂျင်တီးနားမျိုးသားအသင်းကောင်းဆောင်လည်းဖြစ်တဲ့မက်ဆီကိုနိုင်ကလည်းတနေ့မှာဇာတိမျိုးကနယူဝဲစ်အသင်းမှာကစားမယ်လို့ပြောထားမှုပေမဲ့သူကစားပေးမဲ့နောက်အသင်းဘယ်အသင်းဖြစ်မလဲဆိုတာကိုတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိကြသေးပါဘူးခင်ဗျာ။ဆွေးနွေးမှုနောက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။စစ်တွေမှာကိုဗစ်ပိုးတွေ့သူအရေအတွက်တင်ထားတဲ့ဆေးရုံကရင်ထက်များသွားတာမို့ဘာတွေဆက်ပြင်ထားတာကိုရခိုင်ပြည်နယ်ကျန်းမာရေးဦးဆောင်ရသူပြည်နယ်လူမှုရေးဝန်ကြီးကိုမေးထားပါတယ်
။ဟုတ်ကဲ့ဒေါက်တာချန်နာခင်ဗျာအခုကျွန်တော်တို့ဒီစစ်တွေမှာဖို့တွေ့ယူတာကတဖြည်းဖြည်းများလာတာပေါ့နော်ဒီဆရာတို့ဆေးရုံသတ်မှတ်ထားတဲ့ရေချက်ထက်စကြော်လာပြီးလို့ပြောရရတာပေါ့ဆရာနော်။နောက်ထပ်များလာနိုင်တဲ့အတွက်ကိုဆရာတို့ဒီဆေးရုံတွေဒီကျင်းစင်ထားမှုအနေထားဆောက်လုပ်ဖို့အနေထားတွေရောရှိလားဆရာ
။အဲခုရပိုင်တော့ဒီတရက်မှာတော့ဒီနေ့တော့နည်းနည်းလေးရောသို့တော်လည်းဟိုကျွန်တော်တို့ကတော့ဟိုများလာမယ်လို့မျှော်လင့်ထားတာပေါ့နော်စစ်တွေစေုံရေတွေကျော်သွားပြီဆရာစေုံတွေဆောက်ဖို့ဆိုတော့လွယ်တော့မလဲသို့တော်လည်းကျွန်တော်စေုံဖြစ်နိုင်တဲ့နေရာတွေကိုကြိုတင်ပြီးတော့လုပ်ထားပါတယ်ဥပမာစစ်တွေတက်ကတူမှာကျောင်းပိတ်တာတော့အဆောင်နေရှိရပေါ့လောလောဆယ်ကျွန်တော် quarantine center လုပ်ထားတယ်ဆိုတော့အဲ့ဒီအဆောင်နေရာနောက်ထပ်5,600-5,800ရှိတော့လူနာ200လောက်ထားနိုင်တဲ့ဓာကြီးစေုံလို့ရင်တော့ဖြစ်နိုင်တယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ပြည်တော်စုကြမဲ့ဝန်ကြီးဌာနတစ်ဆင့်ပြည်ညာရေးဝန်ကြီးဌာနကိုတင်ထားတယ်နောက်တစ်ခုကအကံပြင်းနဲ့လွတ်တော်မှာအဆောက်အဦအများကြီးရှိတယ်။လွတ်တော်လည်းချိုးအားလေးတွေပြင်ဆင်ပြီးသုံးလို့ရတယ်ဆိုအဲဒီလွတ်တော်အဲဒီဟာတွေကိုလုပ်လိုက်ရင်ကျွန်တော်ထင်တယ်လူနာ900နဲ့1000ကျော်တော့ထားနိုင်လောက်တဲ့ဆေးရုံတော့ကျွန်တော်ရသွားဘူး။နောက်တစ်ခုကတော့ပြည်တော်စုမှာရှိတဲ့ရှောင်းဝင်းကြီးတွေနဲ့ကျွန်တော်နှိမ့်နိုင်တာတော့သူတို့ကတော့တဲ့နေပေါ်တော့ရွက်ပြင်သေးတယ်နဲ့ဒါဆေးရုံစောင့်မယ်ဆိုလည်းဖြစ်နိုင်တယ်ပေါ့။ဒေလာယူမှာဘောလုံးငင်းလိုနေရာမျိုးဒါလေးလည်းကျွန်တော်စဉ်းစားထားပါ
ဟုတ်ကဲ့ဆရာဆေးရုံဆရာကြီးတင်ဆင်တဲ့အနေထားကဆရာအချိန်ဘလောက်လောက်စောင့်မယ်ခင်ဗျဆရာသင်ပြနိုင်နေထားပါလဲ
ဆေးရုံကစိတ်မကြောက်ဘူးကျွန်တော်တို့ကအဆောက်အဦရရှိပြီလားဆိုတော့ရန်ကုန်ကလည်းကတင်နေမွေရာတွေလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကကျွန်တော်တို့ကသေလာပါပြီအဲတခါလေးလို့တပတ်အတွင်းမှာလူနာ300-400လောက်ကိုထားနိုင်တဲ့အနေအထားမျိုးရပါတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတပ်မတော်ဘက်ကရောဆရာကြီးသူတို့စီမကလည်းဒီဆေးရုံပြင်ယာယီဆောက်မယ်ဆိုလဲရန်တရားတွေရောပစ္စည်းရောအသင့်ရှိနိုင်တာပေါ့နော
်ရှိပါတယ်တပ်မတော်ဘက်ကလည်းသူတို့အသင့်ပြင်တာပါတယ်တ တမရမှာဒီဂရင်းတရားဆေးရုံလည်းရှိပါကျွန်တော်တို့လိုအပ်လို့ရှိရင်တမရဆေးရုံကိုအသုံးပြုဖို့အတွက်တမရကနေပြီးကျွန်တော်တို့ကိုပြောထားပါတယ်လူရင်းဝါဖြစ်ပါကျွန်တော်တို့ကလည်းပြောပါတယ်ဒီလိုစုစမိုင်းဝင်းကြီးဌာနရဲ့ညွှန်ကြားချက်တွေလိုအပ်လို့ရှိရင်ဝန်ကြီးတောင်းပါမယ
်ဟုတ်ကဲ့ဆရာရဲ့အဲ့ဒီတော့ဒီလက်ရှိမှာစစ်တွေလူနာရေးအတွက်ကစစ်တွေဆေးရုံမှာပန်းထားတဲ့အရေးအတွက်ပျော်သွားပြီဆိုတော့အခုလောလောဆယ်မှာဆရာတို့ဘယ်လိုစီစဉ်ပေးထားလဲဆရာ
တရားတော့မကဘူးကျွန်တော်တို့ကအားလုံးတရား90လောက်ရှိပါစစ်တေးဆေးရုံမှာ120လောက်ထားနိုင်နေဆရာပထမလေးအဲ့တော့ပိုးတဲ့လူကိုကျွန်တော်တို့ကဘယ်ပိုးလဲဆိုတော့သူနာပြုတ်တင်လန်းကြောင်းမှာလုတ်ထားပါတယ်ယာယီဆေးရုံ90လောက်ထည့်လို့ရတယ်ဟိုလောလောဆယ်တော့30ကျော်လောက်အဒီကိုပို့ထားပါတယ်တိုင်းဆေးရင်လေးရလေကျွန်တော်တို့ကလုတ်ထားပါပြင်ထားပြီတော့လူလန်90လောက်ပဲဆန်နိုင်တယ်ဆိုတော့ကျွန်တော်တို့ category ဈေးခွဲလိုက်တယ် A B C D ဘောင်းဒီကတော့ positive ဖြစ်တယ်ဘာလက္ခဏာမှမရှိဘူးဒီကတော့ဥမာနာစီချောင်းသွေးဝင်နေတဲ့ဘာရှိမယ်လိုက်ကြောင်းနာရှိမယ်အနမရတာအဲ့လိုအရကြပြီး A နဲ့ B ကတော့ပြဿနာမရှိသေးဘူးညီမမထားရဲနဲ့အဲ့ဒုနာပြတင်လိုက်ဆောင်ကိုကျွန်တော်ရွေးပြီးထားပါတယ်စီကြတော့သူစီလို့ရှိမယ်သွေးလို့ရှိမယ်ခြားရောက်ကနေတွဲနေသူတို့တော့သေးဘူးညီမထားမယ်ဒီကတော့အသက်ရှူလမ်းကြောင်းဆိုင်ပြဿနာလေးရှိရင်ဥမာဗန်တီလေတာတင်ဖို့လိုတဲ့လူတွေအောက်ဆီဂျင်ပေးဖို့လိုတဲ့လူတွေဒါတွေတော့စီနဲ့ဒီကိုတော့သေးဘူးညီမထားလို့လုပ်ထားပါတယ်ဆရာဆိုတော့လောလောဆယ်ကတော့စစ်ပြ500 bedded ဖြစ်တဲ့တကြောင်ကျိုးဝတ်တွေကိုလူနာနဲသွားတဲ့ကြောင့်ဝတ်တွေကိုပေါင်းလိုက်တော့ဝတ်တွေထွက်လာတော့အခုဝတ်တစ်ခုချိုင်းဝတ်ကိုအမေရိကန်နဲ့ပေါင်းလိုက်တဲ့ဆိုကြောင်လူနာနောက်ထပ်100ကျော်လောက်ထားနိုင်မှာအဲ့တော့စစ်တွေရေးဆေးဥကြီးရဲ့ဝင်ထဲမှာလူနာ200လောက်ကျွန်တော်ထားနိုင်မှာဖြစ်ပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီအရေးပိုးတွေ့ထားတဲ့ယောဂခဲရှိတဲ့သူပေါ့နော်900လောက်ရှိတာရောထပ်တို့လာသေးလား
900ဟုတ်တယ်ကောင်းပါလေသလိုချင်နေလေဒါ90ရွယ်ဆရာရောလည်းရှိပါတယ်သူလည်းကောင်းပါလေနောက်တစ်ပါးလည်းကျွန်တော်80ကျော်ပါကောင်းပါလေသူလည်းသူတို့ယောဂခံမရှိဘူးဆရာတို့အသက်ကြီးတာ
ဟုတ်ကဲ့နောက်စစ်ပေးကြောင်စခန်းနေမှာပါဆရာကြီ
းစစ်ပေးကြောင်စခန်းနေလည်းမတွေ့သေးဘူးမမြောက်ဘူးဆိုရင်ကျွန်တော်တော့မြန်မာစစ်ထားပြီး350လောက်စစ်ထားပြီးမထွက်ပါဘူး
ဟုတ်ကဲ့ဆရာပြည်သူတွေရောအထူးပါမှားခြင်းလေးလက်ဆရာ
vaccination မရတဲ့ကင
်ကာကွယ်ဆေးမရခင်ပါနော
်ဟုတ်တယ်စကြရတော့ကျွန်တော်တို့ဒါယောဂတော့ကုသမှုတွေကတော့ရှိရောရှိနေမှာပါဆရာအနည်းနဲ့များတော့တိုးတော်လေလူတွေကိုတိတ်ပြီးမကြောက်ဖို့နဲ့စိုးရင်မလုံးဖို့နဲ့မပေါ့ဖို့နဲ့ပေါ့အထူးသဖြင့်တော့ prevention မှာပိုရေးကြီးပါလိမ့်မယ်။ကျွန်တော်ဝန်ကြီးဌာနညွှန်ကြားတဲ့အတိုင်းပဲ social distancing နေမယ်
။ခက်ခွာလေးကို
ဟုတ်ကဲ့ပါ။ကျွန်တော် mask ကိုတက်ကြမယ်
။နှာခေါင်းစီးတက်ဖို့
ဟုတ်ကဲ့နှာခေါင်းစီးနောက်တက်နေတော့အိမ်မှာနေရမယ်ဆိုရင်တော့ယောဂကိုတော်လေးထိန်းချုပ်နိုင်မယ်လို့ကျွန်တော်ပြောလဲမှာ။အရင်အစားတော့နည်းနည်းပေါ့ပေါ့ဆက်လာနေတော့အခု case တွေတက်လာတဲ့အခါလူတွေကိုယ်တိုင်ကလည်းစိုးရင်ကြောက်ကြပြီးလုပ်ပါလေဆရာတက်ပန်းဆိုတော့အိမ်ထဲမှာနေတာများပါတယ်စစ်တွေမျိုးဆိုအခုလမ်းမှာအကွာလာရင်မတမ်းမနေသွားပါဘူးအဖြစ်မနေကိစ္စတော့ပဲသွားကြပါတယ်မနေ့ကဈေးသွားကြတာပေါ့ဈေးကိုလည်းကျွန်တော်တို့တက်နေတော့ social distancing အောင်တော့လုပ်ပေးနေပါတယ်အဓိကတော့ပြည်သူပါမှာပါပြည်သူတွေကိုယ်တိုင်ကကိုယ့်အကူလိုက်နာပြီးဒါဆောင်းရှောက်သွားရင်တော့ဒီယောဂထိန်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါ
ဟုတ်ကဲ့ဆရာမျှော်လင့်တဲ့အတိုင်းဖြစ်လာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆရာကျွန်တော်ဝင်းမြန်ပါ
ပြည်နယ်တိုင်းဒေသကြီးတချို့မှာကိုဗစ်ကူးစက်မှုအလင်းအမြန်တိုးလာတာကြောင့်မြန်မာတနိုင်ငံလုံးကစာသင်ကျောင်းတွေကိုပိတ်ထားလိုက်ပြီးအနာဂတ်ပညာရေးကဏ္ဍမှာစိန်ခေါ်မှုတွေရှိလာနိုင်ကြောင်းကျောင်းသားမိဘတွေနဲ့ဆရာတချို့ကသုံးသပ်ပြောဆိုတာကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာရခိုင်ပြည်နယ်မှာပြည်တွင်းကူးစက်မှုလို့သုံးသပ်ရတဲ့ကိုဗစ်ကူးစက်လူနာတွေကတဆင့်အခြားစင်ပွားကူးစက်ခံရသူတွေထဲမှာပညာရေးဌာနဝန်ထမ်းကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေပါပါဝင်လာတဲ့အခြေအနေတွေကြောင့်ဩဂုတ်လ29ကြာသပတေးနေ့ကစပြီးအခြေခံပညာအထက်တန်းအဆင့်ရှိကျောင်းတွေဥက္ကလီကနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေကိုပါရဲအကန့်အသတ်မရှိယာယီပိတ်ထားဖို့ပညာရေးဝန်ကြီးဌာနကကြေညာထားတာပါအခုလိုကျောင်းတွေပြန်ပိတ်လိုက်တဲ့အတွက်ကျောင်းသားတွေရဲ့ပညာရေးမှာနင်းနာမှုရှိလာနိုင်တာမှန်ပေမဲ့ကျမ်းမာရေးကဘူအဓိကကျတယ်လို့ရန်ကုန်တိုင်းရန်ကင်းအာတာကနှစ်ကဆရာမဒေါ်ချူချူဝေကသုံးသပ်ပါတယ
်ကိုဘက်ကစိုးရင်ရတယ်လေစိုးရင်ရတဲ့အချိန်နဲ့ရောက်မယ်ဆိုရင်ကျောင်းတွေပြန်ပိတ်မယ်လို့ငကိုရီကပြောထားပြီးသားဆိုတော့အခုကအရင်စိုးရင်ရတဲ့အချိန်နဲ့မရောက်ခင်မှာပိတ်လိုက်တဲ့အတွက်ကြောင့်မလို့ခရီးများအတွက်ကျမကြီးအတွက်ကောင်းတယ်လို့ဆံမတယောက်အနေနဲ့တော့ပြောရပါဘောနော်အဲဒီလိုကျောင်းသားကြီးကြတော့လေစာရမ်းလို့ခြင်းတဲ့ခရီးတွေလည်းရှိတယ်လေကျောင်းတစ်နှစ်နာမှလည်းသူတို့မှဝင်လေကြတယ်လေအဲ့လိုမျိုးကြီးကြတော့လေဇာဆုံးထုံးမှုတစ်ခုပဲပေါ့လေ
မြန်မာနိုင်ငံမှာမတ်လတွေကစတင်လာခဲ့တဲ့ကိုဗစ်ကူးစက်မှုအရှိန်ကြောင့်ဇွန်လမှာပုံမှန်အတိုင်းကျောင်းတွေပြန်မဖွင့်နိုင်ပဲဇွန်လ21ရက်နေ့ကျမှနောက်ကျပြီးဖွင့်ခဲ့ရတာပါကျောင်းပြန်ဖွင့်ပြီးတလားကျော်အကြာမှာအခုလိုကျောင်းပြန်ပိတ်သွားတာကြောင့်စာကျက်ဖို့ကိုယ်ပိုင်အချိန်ပိုရသွားတယ်လို့အာတာကားတဲ့ဒဂုံမြို့တင်မြောက်ပိုင်းမှာတက်နေတဲ့ဆယ်တန်းကျောင်းသားမောင်ဝေလင်းထက်ကပြောပါတယ
်ကျွန်တော်ကတော့ကျောင်းသားတယောက်အနေနဲ့အမှန်တမ်းပြောရဲဆိုရင်တော့ပြောတော့စာကျက်ချင်ပိုရတော့တာမန်ဆိုလို့ရှိရင်စာကျက်ချင်က၈လပဲရတာပေါ့အခုဆိုလို့ရှိရင်ဘယ်လိုပဲဖြစ်စာကျက်ချင်ကရမ်းများသွားပြီ
အဲတနေ့ကိုအနည်းဆုံး၄နာရီ၅နာရီလောက်တော့လုံးရမလို့၃နာရီလောက်ပဲလို့ခြာရီပါဒီမိမာလို့ပါတော့မှဖြစ်ရမလို့ပေါ့ကျွန်တော်ကတော့တနေ့ကို၃နာရီလောက်ပဲလုံးပြီးတော့ဒီတက်ပြုတ်ဝင်တန်းကိုဖြစ်သွားမယ်လို့ကျွန်တော်ကတွေးတာပါပဲရန်ကုန်မြို့ကကျောင်းသားမိဘတို့ဦးပြည့်တဲ့ဦးတန်းစင်ဦးကတော့ပညာရေးဝန်ထမ်းလောကမှာကိုဗစ်ကူးစက်မှုတွေစတွေ့လာခြင်းကလေးကကျောင်းလေးပိတ်ထားတဲ့နယ်လို့အမ ုရှင်ဒီလက်ဆိုးပါလေမယောဂကူးရနဲ့ရှင်းရလို့ရှိရင်လည်းအရာယူဖို့တော့တလန်းဆုပ်တွေ့ရင်တော့ဆုပ်ရမှာ
လက်ရှိနဲ့ပြီးခဲ့တဲ့သတင်းပတ်ဒီတဲရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုတွေမြင့်တက်လာတာပါအစိုးရအမိန့်နဲ့တနင်္ဂနွေအတိုင်းအတာရကျောင်းတွေပိတ်ထားလိုက်ရတာကိုလက်ခံပေမဲ့ကူးစက်မှုအသေးမရှိသေးတဲ့သတိုင်းလိုဒေသမျိုးမှာကျောင်းတွေပိတ်လိုက်ရတာမို့နှိမ့်နောင်မှုတစုံတရာရှိလာနိုင်တယ်လို့မော်လိုင်းမြို့ကတောင်သူဦးကြီးဦးမျိုးမြင့်ကပြောပါတယ
်ဆိုရင်မှုတော့ရှိရပေါ့ဗျာကျောင်းသားတွေကိုတင်းစုနည်းလိုက်နှုတ်ကြတော့တာကြီးဖြစ်တော့ပညာရေးနှုတ်ကြတော့တာပါပဲပြောတော့ကကြောက်ရွံ့လို့မလွယ်ဘူးလေဟိုပေါ့ရောလဲလို့ရှိရင်ကုသမှုညာလာနိုင်တယ်ပေါ့လေဒါကြောင့်မို့သူတို့ကလည်းအစူးကြီးကြီးလို့ပိတ်ကြဆိုတော့ဒါမျက်နာတာတော့မျက်နာတာပဲ
ကျောင်းသားတွေအတွက်အဲ့ဒီလိုအရန်ကြီးနင်းတာမှုမဖြစ်ရအောင်လက်တလောယာယီကျောင်းပိတ်ထားခြင်းမှာအင်းစာတွေပေးထားတဲ့အပြင်အစိုးရပညာရေးရုပ်တံလိုင်းကလည်းအူချမှုတွေရှိနေတယ်လို့ရန်ကင်းကဆရာမဒေါ်ချိုချိုဝေကပြောပါတယ
်။သူတို့ကိုသင်ပြီးသားစာတွေကိုပြန်ပြီးတော့လေ့လာဖို့အတွက်ကို homestay တွေပေးတယ်လေ။အဲဒီအင်္ဂါတွေကိုသူတို့အိမ်မှာလုပ်ကြဖို့ပြီးတဲ့အခါကျတော့အကြောင်းပြန်တဲ့ခါကျတော့ဆိုတာနားမလည်တဲ့ခါကျရင်ဆရာမကိုပြန်ပြောဖို့ဆရာမတွေကပြန်ပြီးတော့ရှင်းလင်းပေး။သူတို့တော့ online တွေပိုင်းနဲ့စမ်းသပ်နေတာပေါ့နော်။စမ်းသပ်နေတဲ့ခါကျတော့ဒီကဲဒီကဲရေးအကြောင်းဖြစ်လာမယ်ဆိုလို့ရှိရင်ရှင်တော့အဲ့လိုမျိုးပဲသင်ကြားမယ်လို့တော့ထင်လာပဲလေ။
ဒါပေမဲ့မြန်မာနိုင်ငံမှာအွန်လိုင်းပညာရေးသင်ကြားမှုအတွက်အဆင်သင့်မဖြစ်သေးဘူးလို့မိဘတူဦးဖြစ်တဲ့ဦးတန့်စင်ဦးကမြင်ပါတယ်
။အင်တာနက်ကနေတင်လာလို့ပါမျိုးကြတော့လေဒီမှာပြည်စုံမှုကမရှိကြဘူးနော်အများစုကလည်းမလုံနိုင်ကြဘူး။အင်တာနက်နဲ့သင်ကြားတဲ့ဟာမျိုးကတော့ဒီမှာပစ္စည်းကိရာမလုံလောက်တဲ့ခါကျတော့မလွယ်ဘူးပေါ့နော်။ခုလက်ရှိတည်းမှာဒီလိုပုံကူကြီးကကျောင်းတွေကတော့အဲ့ဒီကိစ္စကိုစပြီးတော့လုပ်နေကြပြီ။အဲ့ဒါနဲ့မိဘတွေကလည်းမတတ်နိုင်တော့လဲတတ်နိုင်အောင်လုပ်ပြီးတော့သူတင်နေတာတော့ရှိပါလေအများစုကတော့တင်နိုင်ရောမတင်ရောဟုတ်ကဲ့
အစိုးရကအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြိုးပမ်းချိန်မှာအခြေခံပညာအထက်တန်းအဆင့်ရှိကျောင်းပေါင်း 9,100 ကျော်ကိုစစ်ဆေးခဲ့ပြီးအဲ့ဒီတဲကလိုက်နာရမယ့်ကျန်းမာရေးလမ်းညွှန်ချက်အေးအဆင့်မီတဲ့ကျောင်းပေါင်း 4,695 ကိုပြန်ဖွင့်ခွင့်ပေးခဲ့ရကကာယောဂကြောင့်အခုလိုတနင်္ဂနွေလုံးမှာကျောင်းတွေပြန်ပိတ်လိုက်ရတာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမြန်မာတန်ရုံးကတန်အမတ်ကြီးနဲ့ကောင်းချစ်တာဝန်ခံအရာရှိတွေဟာဩဂုတ်လတွေကဗြိတိန်နိုင်ငံလူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဗြိတိန်နိုင်ငံမှာရှိတဲ့တရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသားတောင်းကြော်တွေကကိုဝင်ဆောင်တဲ့ကျန်းမာရေးမကောင်းတဲ့လူ130ကျော်ကိုညီရက်ပြန်နိုင်ရေးကိုစတင်ဆောင်ရွက်ခဲ့တာပါဗြိတိန်နိုင်ငံမြန်မာတန်ရုံးအလုပ်သမားတန်ရာရှိဦးအောင်စုံင်းကတော့အခုလိုပြောပြပါတယ်
နိုင်ငံရေးဌာန27ရက်စလဒီနေ့ပေါ့နော်2020ရဲ့နေ့ထုတ်ပြန်ကြေညာချက်ရတော့ပထမဆုံးဟိုတက်မကြီးရအခက်ခဲဖြစ်နေတဲ့တရားမဝင်အထောက်ထားမြန်မာလူသမား132ဦးကနေဦးအနေနဲ့ကျန်ခွန်နိုင်ရေးညီနိုင်ဆောင်ရွက်ချက်ကိုကျန်းကျန်းထုတ်ပြန်ထားပါတယ်ဟုတ်ခုပြေကလာတော့တော့ဒီတရားမဝင်အထောက်ထားမြေကိုပြန်ပို့ဖို့ဒီ132ဦးတော့ဟိုပထမဆုံးအနေနဲ့ပြန်ပို့ဖို့ဆောင်ရွက်နေတာပါဟုတ်
တရားမဝင်မြန်မာနိုင်ငံသား130ကျော်နဲ့ပတ်သက်တဲ့လိုအပ်တဲ့အချက်တွေကိုတော့ဩဂုတ်လ25ရက်နေ့မှာမလေးရှားလောင်းဝကကိုမြန်မာတန်ရုံးဘက်ကဖြန့်မှန်ပေးပို့ခဲ့ပါရယ်မလေးရှားတန်မတ်ကြီးနဲ့ကောင်းစစ်အရာရှိတွေရဲ့ဆွေးနွေးမှုရဒဏ်ကြေးကျော့ပေါ့မယ်ဆိုရင်လည်းအနည်းဆုံးပမာဏကိုသတ်မှတ်သွားဖို့ရှိတယ်လို့ Special Press အတွက်ကတော့တဦးကိုမလေးရှားဒေသငွေ100ကိုတော့မဖြစ်မနေပေးဆောင်ရမှာဖြစ်တယ်လို့လည်းဆိုပါရယ်အသက်70နှစ်အောက်အရွယ်တွေကတော့ဒဏ်ကြေးပေးဆောင်ကြမလို့ဘူးလို့ဆိုပါရယ်ထမန်းကြီးမြန်မာနိုင်ငံသား၅ချိန်ခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကာယောဂကာလတက်တက်ချက်ပြီးတော့အလုကန်ရဲ့ဆောင်းရည်ရဲ့အဖြစ်သေးတွေတွေ့နေရတာပါဒီကာလအတွင်းမှာတရားမဝင်မြန်မာတွေကတရားဝင်လာတဲ့သူတွေအပါအဝင်ထိသိမ်းရေးစခန်းတွေကမြန်မာတွေပါနေရက်ပြန်ရေးကတန့်ကြမှုတွေရှိနေတာပါတချို့လဲကျန်းမာရေးမကောင်းတာကြောင့်သုံးပါသွားသူတွေလည်းရှိတယ်ဆိုပြီးမလေးရှားနိုင်ငံကလူမှုကွန်ရက်ရဲ့အသင်းအဖွဲ့တွေကဆိုပါတယ်ကာယောဂကာလအဖြစ်သေးတွေရှားမှာပဲမြန်မာနိုင်ငံသားတွေကကိုကိုကိုအဆုံးစီရင်တဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီးလန်းတွေကလည်းကြိုးပမ်းရတာလေဆက်စီခံရသူတွေလည်းအများအပြားရှိနေပါရဲ့ရှင်တမန်မအေးမှာပါ
ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီဘာစီလိုနာအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်အာဂျင်တီးနားနိုင်ငံကပြည်သက်တွေကလည်းမက်ဆီကိုနိုင်ငံမှာပြန်လာကစားဖို့ကိုမျှော်လင့်နေကြပါတယ်။မက်ဆီရဲ့ဇာတိရိုဇာရီယိုမျိုးကနယူးဝဲလ်စ်အိုဗိုင်ပြည်သက်တွေကလည်းလမ်းလေဘောကိုထွက်ပြီးမက်ဆီပြန်လာကစားဖို့တောင်းဆိုခဲ့ကြပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ပြည်နိုင်ငံဘာစီလိုနာအသင်းမှာကစားနေတဲ့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကဘာစီလိုနာအသင်းကနေထွက်တော်မယ်လို့ဩဂုတ်လ25ရက်နေ့မှာကြေညာလိုက်တဲ့အတွက်ကောင်းဘောလုံးလောကကြီးတစ်ခုလုံးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။မက်ဆီနဲ့ဘာစီလိုနာနဲ့မက်ဆီဆိုတာခွဲခြားလို့မရအောင်နှစ်ပေါင်းများစွာလည်းကတသားတည်းရှိနေခဲ့ပြီးမက်ဆီဟာဘာစီလိုနာအသင်းမှာသူ့ရဲ့ကစားသမားဘဝကိုအဆုံးသတ်မှာလို့အတော်များများကယူဆနေခဲ့ကြတာပါ။ဒါမဲ့လည်းဘာစီလိုနာအသင်းဟာခုနှစ်မှာလာလီဂါအမပီးဖလားကိုလက်လွတ်ခဲ့ရသလိုချန်ပီယံလိဂ်ကွာတာဖိုင်နယ်မှာလည်းဘိုင်ယန်မြူနစ်ကို 8-2 နဲ့ရှုံးနိမ့်ပြီးတဲ့နောက်အသင်းမှာအပြောင်းလဲအကြီးကျယ်လုပ်ဖို့လိုနေပြီလို့သုံးသပ်လာကြပါတယ်။ပြီးခဲ့တဲ့နီးပြဆက်တီးယန်းနဲ့ကစားသမားတွေကြားမှာအဆင်မပြေတာတွေရှိခဲ့သလိုမက်ဆီကအသင်းအတွက်ခေါ်ဖို့အဆိုပြုခဲ့တဲ့ကစားသမားတွေကိုလည်းအသင်းဘက်ကမဖြေစည်းခဲ့တာတွေကြောင့်ဥက္ကဋ္ဌနဲ့သူနဲ့ကြားမှာအဖူးထစ်တွေလည်းရှိနေခဲ့တာပါ။ဒါပြင်မက်ဆီကသူနဲ့ကစားဖို့ဟောင်းရှာဗီကိုနီးပြဖြစ်ခေါ်စေခြင်းပေမဲ့အသင်းကအခုနောက်ဆုံးနယ်သာလန်နီးပြရော်နယ်ဒ်ကူမန်ကိုနီးပြဖြစ်ခန့်ပြီးမက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲဖို့အထိဖြစ်လာခဲ့တာပါ။မက်ဆီကဘာစီလိုနာကနေထွက်တော်မယ်ဆိုတဲ့သတင်းကြောင့်မန်စီးတီးနဲ့ PSG လိုငွေကြေးမြောက်များသုံးစွဲနိုင်တဲ့အသင်းတွေကမက်ဆီကိုခေါ်ဖို့စိတ်ဝင်စားနေကြပါတယ်။ဥရောပအသင်းကြီးတွေကမက်ဆီကိုခေါ်ဖို့ဒီမျိုးစုံနဲ့ကျူပန်းလာနေတယ်မှာပဲအာဂျင်တီးနားမှာရှိတဲ့သူ့ရဲ့ဇာတိမျိုးဖြစ်တဲ့ရိုဇာရီယိုမျိုးမှာလည်းပြည်သက်တွေကမက်ဆီကိုအာဂျင်တီးနားကိုပြန်လာကစားဖို့ခေါ်နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲ New Orleans Old Boys ပြည်သက်တွေကရိုဇာရီယိုမျိုးကလမ်းလေးပေါ်မှာစူဝေးလှည့်လည်ပြီးတော့မက်ဆီပြန်လာဖို့အထီကိုတောင်းဆိုခဲ့ကြပါတယ်။New Orleans ပြည်သက် Rodolfo Oliveira ကတော့
Esperamos Rosario ojalá pueda cumplir su sueño que la ilusión de todos nosotros y bueno ojalá que
မက်ဆီရဲ့မင်းကငါတို့ရိုဇာရီယိုမျိုးကစောင့်မျှော်နေပါတယ်။တနည်းနည်းတစ်ချိန်တည်းမှာမင်းရဲ့အိမ်မက်တွေကိုအကောင်အထည်ဖော်နိုင်မယ်လို့မျှော်လင့်ပြီးတော့ပေါ့။ဒါကြတဲ့ငါတို့ရဲ့မျှော်လင့်ချက်ပါ။တကယ်လို့6လလောက်ပဲကစားနိုင်နေဆိုတဲ့ဒီကိုပြန်လာပြီးအာဂျင်တီးနားမှာရှိတဲ့ငါတို့ရဲ့အိမ်မက်တွေကိုအနည်းငယ်နှက်ခွင့်ပေးတာ
။မက်ဆီကတစ်ချိန်ချင်းကြာရင်သူငယ်ငယ်ကအားပေးခဲ့တဲ့ New World Open အသစ်မှာကစားခြင်းလေလို့ပြောထားတာကြောင့်မက်ဆီပြန်လာဖို့ကို New World ပြည်သက် Nicholasမွန်ဂျိုဗိအပါအဝင်အာဂျင်တီးနားနိုင်ငံသားတွေကမျှော်လင့်နေကြတာပါ။ Volvé
Leo, volvé por toda la letra. Eso que vos sentís lo sentimos todos.
ဒီပြန်လာခဲ့လို့ငါတို့ New World's Old Boys ပြည်သက်တွေအတွက်ပြန်လာခဲ့ပါ။ပြန်လာပြီပါလို့တောင်းဆိုခြင်းနဲ့ငါတို့မင်းကိုအမြဲတမ်းတကားဖွင့်ပြီးလက်ကမ်းကြိုဆိုနေတယ်။မင်းက New World's ပြည်သက်၊မင်းကအာဂျင်တီးနားနိုင်ငံသားငါတို့ရဲ့သွေးချင်းကြီးကိုပဲ။
မက်ဆီအခုမှအသက်33နှစ်သားရှိသေးပြီးကမ္ဘာအကောင်ဆုံးဘောလုံးသမားအဖြစ်ဆက်ရှိနေသေးတာကြောင့်ယောပါထိတ်တန်းအသင်းကြီးတွေမှာအများကြီးဆက်ကစားနိုင်သေးတဲ့အတွက်အခုချိန်မှာတော့အာဂျင်တီးနားကိုပြန်လာအောင်မှမဟုတ်ဘူးလို့ရိုဇာရီယိုမြို့ကန်တူကပြောပါတယ်။အခုလောလောဆယ်မှာတော့မက်ဆီဟာမန်စီးတီးကိုရောက်ဖို့များနေတယ်လို့ကြောင်းညင်သူတွေကသုံးသပ်နေကြပြီးသူ့ရဲ့နှီးပြဟောင်းဖြစ်တဲ့လက်ရှိမန်စီးတီးနှီးပြဂေါ်ဒီယိုလာနဲ့လည်းစကားပြောတာရှိတယ်လို့ဆိုပါတယ်။ဗြိတိန်ပါဝင်တချို့ယောပါသတင်းတွေကတော့မက်ဆီဟာဘာစီလိုနာကနေခတ်ဖို့ကိစ္စကိုဂွာဒီယိုလာကိုဖုံးဆက်ပြောကြားခဲ့တယ်လို့ဖော်ပြနေပါတယ်။ဒါပေမဲ့ New World ပြည်သက် Diego Mankovic ကတော့မက်ဆီဟာတစ်ချိန်ချိန်မှာတော့ New World အသင်းကိုရောက်လာမယ်လို့ယုံကြည်နေပါတယ်။အခုလောလောဆယ်အနေထားရတော့မက်ဆီဟာအာဂျင်တီးနားကိုပြောင်းအောင်မဟုတ်ဘဲဥရောပကအသင်းကြီးတစ်သင်းတည်းမှာဆက်ပြီးတော့ရှိနေဖို့များပါတယ်။ဒီထဲမှာ Man City နဲ့ PSG တို့ကထိတ်ဆုံးမှရှိနေပြီးတော့ Inter Milan ကလည်းစိတ်ဝင်စားနေတယ်လို့သတင်းတွေဖတ်ပေါ်နေပါတယ်။အချိန်ထဲမှာပဲဘာစီလိုနာအသင်းကလည်းမက်ဆီကိုအသင်းမှာဆက်ထိန်းထားနိုင်ဖို့ကြိုးပမ်းနေပြီးတော့မက်ဆီဆက်နေဖို့အတွက်အသင်းဥက္ကဋ္ဌဘာတိုမီယိုယာရုကနေနှုတ်ထွက်ပေးဖို့စီစဉ်နေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒေတာတာကတော့မက်ဆီကိုခေါ်ဖို့အတွက်ဆိုရင်အဲ့ဒီအသင်းတွေအနေနဲ့ကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးကိုပေးရမှာဖြစ်ပြီးဘယ်အသင်းကိုရောက်မယ်ဆိုတာကတော့ကမ္ဘာဘောလုံးပရိသတ်တွေအားလုံးရင်ခုန်စွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဆလာဒီကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားနေကြတဲ့အထက်ကတချို့ကမူရင်းအပေါ်မူရင်းအဆုံးဆုံးတိုင်းတို့ပြောပြလိုပါတယ်ကျွန်တော်ကျော်စံတာပါ The future of Myanmar's peace process same old challenges or new progress မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်အနာဂတ်ဟာစိန်ခေါ်မှုအဟောင်းတွေပဲလားဒါမှမဟုတ်တူတက်မှုအစ်စ်လားဆိုတဲ့ကောင်းစဉ်နဲ့ Russian Paramission Years from of the diplomat မှာဖော်ပါတယ်နိုင်ငံရေးရှင်တွေဝဲဒီတကြော်လဲရခင်အတိုင်းပဲအထုံမှုအစ်စ်တွေရှိခဲ့ပေမဲ့ပဋိပက္ခဆက်လက်ဖြစ်နေစေနောက်တက်လာမဲ့အစိုးရဟော ဒီဟာကိုဆက်ပြီးရွေးအောင်လုပ်နိုင်ပါမလားဆိုတာမေးစရာပဲကျွန်တော်လည်းစရွေးပါတယ်အင်အားကြီးတိုင်းသားလည်းနိုင်ငံဖွဲ့စည်းတွေကဆွေးနွေးပွဲမှာမပါဘူးရခိုင်မှာလည်းတိုက်ပွဲတွေကဖြစ်နေစေပြင်းထန်နေစေဖြစ်တယ်လို့ရိုဟင်ဂျာပြည်နာကိုဗစ် 19ပြည်နယ်တွေကလည်းအခြေအနေကိုပုံမဆုံးထွေးစေပါတဲ့ပြည်တော်စုသဘောတူညီချက်အပိုင်းသုံးခုလက်မှတ်ရေးထိုးပြီးခြင်းရန်ရေးဆွေးနွေးပွဲဆက်လက်လုပ်ဖို့သဘောတူခဲ့ကြပြီမဲ့အခက်အခဲတွေဆက်လက်ရှိနေအောင်မယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကဝန်ခံပြောကြားခဲ့တယ်လို့ဖော်ပြပါတယ်ဒီအခြေအနေမှာတချို့မီဒီယာတွေကမြန်မာနိုင်ငံရေးဖြစ်စဉ်ကိုဘာမှအဓိပ္ပာယ်မရှိတော့တဲ့အကြောင်းချို ဖွဲ့စည်းရေးကလည်းပဲဝိုင်းဝန်းဆောင်ရွက်နိုင်ပါတယ်တဲ့မြန်မာနိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲဖွဲ့စည်းပုံပြင်ဆင်မှုကိစ္စတွေနဲ့ဆက်ဆက်ပြီးသုံးသပ်ရမှာဖြစ်တယ်လို့យေတာထားပါခင်ဗျာ
American Tanya Radio Net Yomiranya Sinego, American Piranzu, Washington DC, Murogani, Tolin Benevale, American Piranzu, COVID 19 Yoga, Kuse Pian Pamu, Jebo Chini Jow, VOA Radio Net Yotan Sinego, Yai Pongzan Pian Tolin Benevale, Radio Sinego, Manet Chanaigani, Kunanai, Etine, Nya Kunaigani, Senai, T. Cheni Mare, Tolin Benevale, Yomiranya Sinego, Mizin, Nya Kunanaigani, Kunanai Guetti, Poman Sepi Tolin Benevale, VOA Tolling Jadego, Radio Net, Joru Slano Obien, VOA Facebook Sanina Male, Nasin Chishu Nanyabarikna.
Minglavashin, Pabusa Biro Mutami Kanago, Chimaki Mutrigat in Sepi Rame. Covid 19 Yoga Kusamurita, Kamania Domemyama, Nasin Luria Twala, Lo Shamuri. လူနေမှုဘဝပုံစံတွေပြောင်းသွားခဲ့တာမှာအနာဂတ်မျိုးဆက်ကလီးငယ်တွေရဲ့ကျောင်းပညာရေးသင်ကြားမှုပုံစံတွေလည်းတည်တည်တသာပြောင်းလဲခဲ့ပါတယ်အခြေအနေသစ်အောက်မှာပညာသင်ကြားမှုပုံစံသင်တဲ့ယင်းနှီးကျွမ်းဝင်ဖို့အဆင်ပြေပြေပညာသင်ယူနိုင်ဖို့အတွက်ကျောင်းသားကလီးငယ်တွေရောကလီးမိဘတွေရောကြိုးစားကြရပါတယ်ညူးနော်မဲလို့တွင်တွင်ပြောလာနေကြတဲ့ ကိုဗစ်19ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့အမေရိကန်ပြည်ထောင်စုမှာဩဂတ်လကုန်နဲ့စက်တင်ဘာလအစပိုင်းဟာကျောင်းတွေပြန်ဖွင့်တဲ့ရာသီပါဒီလိုကျောင်းဖွင့်တဲ့ရာသီမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းကျဆင်းမသွားတာကြောင့်2021စာသင်နှစ်အစပရမတ်3လပတ်ကိုပြီးခဲ့တဲ့စာသင်နှစ်ကုန်ပိုင်းတုန်းကလိုပဲနေအိမ်မှာအွန်လိုင်းကနေသင်စားဖို့ပြီးတဲ့အတွက်မများမှာညွှန်ကြားထားပါ ါတယ်
ဒီအခုကြောင်းတရမဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပူရယ်ပေါ့နော်ပူရယ်ဆိုတော့အိမ်ကနေပြီးတော့မမတို့အလုပ်ကလည်းဟိုမနဲ့မိုးလင်းဒီအတန်လွင်မှုအတန်သွင်းတာတို့အချိန်မီဒီ TV show တွေအတွက်ကမန်းကနေလောက်ရတဲ့အချိန်မှာအိမ်ကကလေးကလည်းမနဲ့ရှင်းနိုင်ခွဲဆိုကြောင်းတရရည်လေကြောင်းတရရည်ဆိုတော့မနစ်ကတော့ဖြစ်ခဲ့တဲ့အတွေ့အကြုံကိုပြန်ပြီးတော့ပြောရမယ်ဆိုရင်အမကြောင်းဆော့ဆော့ဖွင့်ခြင်းတော်တော်ကြာကြာကိုတလားလောက်ကိုကြာမယ်သူတို့ဒီနှီးပညာနဲ့အခက်အခဲတွေဖြစ်ဟိုကလေးတွေကလည်း login ဝင်လို့ရဆရာမတွေကလည်းဟိုဘက်ကနေပြီးတော့ကလေးတွေကိုစာသင်ခန်းဒီ online စာသင်ခန်းလောက်တာအဆင်မပြေအဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တစ်ခုကကြတော့ကလေးရာစာသင်ခန်းတော့မရှိတော့မပါဘူးဆိုရင်လည်းဆိုတော့ကိုကဘယ်တော့မှငုတ်ထုတ်ထိုင်မဆောင်နေနိုင်ဘူးလေကိုလည်းကို့အလုပ်ခန်းထဲမှာအလုပ်လုပ်နေသူကလည်းဒေခန်းထဲမှာတော့ထားပြီးတော့နားဆွင့်နေရတယ်ဒါပေမဲ့ဆရာမအပေါ်ကတင်တယ်သူကအောက်ကနေပြီးတော့ခြောက်နေတဲ့ခါရဲ့အရုပ်ကိုခြောက်နေထိုးနေပါလေရော ကလေးရငယ်တဲ့ငယ်သေးရောငယ်သေးရဲ့ဆိုတာဒီကိုနှစ်ဆယ်နှစ်ဆိုတော့ကြတော့အသက်ကြီးရဲ့ကလေးတွေလို့လဲဟိုအွန်လိုင်းကနေလို့သူတို့ရဲ့ဟိုအယုံဆူဆိုင်မှုကအများကြီးမလုံနိုင်တော့ကြတော့သူတို့ကလင်းလစ်တလို့စောနေနေတာလေဆရာမကလည်းအဲ့ဒါကိုထိမှုတော့ဆရာမလမ်းလမ်းပြတော့နာမည်ကြီးခေါ်ပြီးအများကြီးတော့မင်းနေတယ်ဒါပေမဲ့အတန်းထဲမှာစတင်တယ်လို့မျိုးတို့ဒီရာဂိုင်းနှုံးပြေပေါ့နော်အယုံ
ုးမှုအပိုင်းမှာရွှေရူချောင်းတွေပဲအပေါင်းအသင်းတွေနဲ့စူပန်းလှူရှားကစားတာပေါင်းတင်ဆက်ဆက်ရေးတိဆောက်ရတာအရေးကြီးတယ်လို့အုပ်စုနဲ့လက်တွေလှုပ်ဆောင်ရတဲ့လေလာစမ်းသပ်မှုတွေလုပ်ရတဲ့အခါမျိုးမှာအွန်လိုင်းကနေတင်စားမှုကအဟန့်ထားပဲရှိနေတာပါ။ဒါကြောင့်မိဘတွေကတော့အရင်အချိန်လေးပြန်ဖြစ်ဖို့မျှော်လင့်နေကြတာပါ။ဒါပေမဲ့လက်တလို့ဒီယောဂအခြေအနေကဘယ်လိုဖြစ်လာမလဲဆိုတာရေးရမသိရတဲ့အခါစာသင်ကျောင်းတွေလည်းအရင်လိုပုံမှန်ပြန်လဲလည်ပတ်ဖို့ကတော့အချိန်တိုင်းတာတစ်ခုကြာနေမှသေးတယ်။ဒါကြောင့်ကြုံလာရတဲ့ပုံစံတက်မှာပဲနေသားကြအောင်ကြိုးစားနေရပြီးအခုတော့အတော်နေသားကြလာနေပြီလို့ပြောသူကတော့မေရီလန်းပြည်နယ်ကကလေးသုံးယောက်မိခင်မဝင်းမေကျော်ပါ
။ကိုရီးယားလည်းမနက်ကို9နာရီကနေပြီး9နာရီတွင်ကစံပိုင်လှုပ်တယ်လှုပ်ရတယ်။စီဝေးတွေခေါ်တယ်ရှိတယ်။အကြရဲ့တကူတော့ကောင်းတာမျိုးသားရောဒီမှာရောနှစ်ယောက်လုံးအိမ်မှာလုပ်တယ်နောက်တစ်ခါကျွန်တော်အလုပ်ကလည်းနည်းနည်း flexible ဖြစ်တယ်ပေါ့နော်အဲ့လိုမျိုးဆိုတော့တယောက်မအရင်တယောက် switch လို့ရတာပေါ့နော်အဲ့ဒါမျိုးလေးဆိုတော့တော်သေးတာပေါ့အိမ်မှာလူကြီးတွေရှိရတယ်မလူကြီးတွေကြောက်လည်းဒီ online class တွေဒီ technology zoom လို့ပါကျွန်တော်မလုပ်တတ်ဘူးလေကိုရီးတော်မှအစာပိုင်းကတော်တော်လေးကိုအခက်ခဲရှိတာပေါ့ခုနောက်ပိုင်းတော့နည်းနည်းကိုရီးလက် family ကဖြစ်လာတော့ကလေးတွေလည်းလိုပဲကလထားလို့ရသွားပြီပေါ့ဒီကလေးကြီးမှဆိုရင်အရင်တော့ဆိုသူကိုလည်းကိုကဖွင့်တာပိတ်တာအသံ speaker မြူတာအမြူအစာလုတ်ပေးရတာပေါ့နော်ကိုကလည်းမှားမှကြောက်တယ်ကလေးတွေကဒီ screen နဲ့စကားပြောရတာပြောတတ်ဘူးလေအခုတော့ပိုင်းတော့တို့လည်းကလေးလည်းတော်တော်ကျွမ်းကျင်လာပြီကိုကလည်းအဲ့လိုမျိုးပေါ့ဒီ zoom meeting တွေကိုတော်တော်ကျွမ်းကျင်လာပြီပေါ့အရင်တော့ဆိုရင်ကိုကဒီ meeting လုပ်ဖို့ပဲနောက်ခံ background တွေပါတယ်ကအရင်ပွားနေသွားဒုက္ခဘယ်လိုလုပ်ရမလဲပေါ့နော်ဟိုကလေးတွေကိုလည်းဟိုကလေးဟိုဘက်ကိုဒီကလေးတယောက်ကိုလုံနေရောနောက်ကလေးတယောက်ကငိုရအတန်တွေကဝင်မယ်နောက်တော့ကနောက်ကလေးတယောက်ကလမ်းဖြတ်လျှောက်သွားပါပါညာဆိုရင်မကောင်းဘူးပေါ့နော်တခြားဘကမြင်အခုကျတော့ကိုလည်း zoom ကလည်းအဲ့လို background တွေ offer ရှိပါအဲ့လိုမျိုးတွေပေါ့ background အယုတ်ကလေးပါလေးနေဆိုရင်နောက်ကလူလည်းမမြင်ရတော့ကိုလည်းတိတ်ပြီးတော့ပြင်ဆင်ရတဲ့အချိန်တော်တော်တက်တာဝါပဲ
လက်တလုံးအနေထားမှာကတော့ကလေးတွေကိုအချိန်ဖြစ်ကြောင်းပြန်ပို့ဖို့အတွက်စိတ်ချရတဲ့အနေထားမဟုတ်သေးတာကြောင့် online ကနေဆက်ပြီးသင်ကြားလို့ရအောင်စီစဉ်ပေးထားနိုင်တာကိုပဲမိဘတွေကကြည့်နေကြတာပါကိုယ်ပိတ်ဆောင်ဖြစ်လာတဲ့လူနေမှုပုံစံတင်တဲ့လက်ရောညီထွေဖြစ်မဲ့ပညာသင်ကြားမှုတွေကိုဆရာဆရာမတွေပညာရေးဝန်ထမ်းတွေကလည်းပို့ပြီးတော့ဖန်တီးလာကြပါတယ်။အခုဆိုရင်မူဂျုံနဲ့မူလာရန်အရွယ်ကလေးငယ်တွေအထက်အွန်လိုင်းကနေစာလဲသင်အပြည့်လဲပြအောင်ထင်းချောင်းပြီးတဲ့သင်တန်းတွေလည်းအများပြားပေါ်လာပါတယ်။ကိုယ့်ရဲ့အလုပ်ချိန်နဲ့အဆင်ပြေတဲ့အွန်လိုင်းကလေးတွေသင်တန်းချောင်းတွေကိုအလွယ်တကူရှာနိုင်ပြီးဈေးကလည်းတက်တက်တတ်တာနဲ့ရနိုင်တာကြောင့်ရင်းငွေဖက်အရွယ်ကလေးငယ်ရှိတဲ့သူတွေကလေးတယောက်ကရှိတဲ့မိခင်တွေအတွက်ကတော့အများကြီးအဆင်ပြေတယ်လို့မဝင်းမေကျော်ကပြောပါတယ်
။အငယ်လေးဒုတိယတယောက်ကကြတော့သူကပုံမှန်ဆိုရင်ဒီ preschool ကို full time တက်ရမှအရွယ်ပေါ့။ဒါပေမဲ့သူကသူကျောင်းကတော့ဖွင့်တယ်။သူက private aid preschool လေးရ။ဒါပေမဲ့ကိုရီးယားမလွတ်ရဲဘူးမလွတ်ရဲဘူးဆိုတော့တော့သွားကြိုးအပ်ပေါ်ရတယ်မလွယ်ဘူး။အချိန်ကလည်း flexible မဖြစ်ဘူးဆိုရင်ကိုကဒီအကြီးမားကို online မှာတနေအချိန်မှာငွေကိုဘလို့မှကြိုးပို့လို့တာတော့မလုပ်ပေးနိုင်ဘူးလေအဲကြတော့ internet မှာ share လို့ရတယ်အဲ့တော့ online class လေး after hours ပေါ့နော်6နာရီနောက်ပိုင်း class တွေရှိတယ် weekend class တွေရှိတယ်အဲ့ဒါမျိုးလေးတွေကိုသူ့ကို register လုပ်ထားလိုက်တာပေါ့ကွာမှာပေါ့နော် dance class တို့ music တို့ art တို့အဲ့ဒါမျိုးတွေဆိုရင်ကွာ flexible hour ရှိ class တွေရှိတယ်နောက်တော့ live ပို့ကြိုးပို့မလုပ်ရဘူးဆိုတော့ online class တွေကိုတော့မှပို့သဘောကျလာတယ်ပေါ့နော်အဲ့ကိုရတဲ့အိမ်မှာလုပ်ရတော့ကိုလည်းကလေးနဲ့ပို့ပြီးထိတွေ့ပြီးတော့ကိုကြက်ကြက်မလုံနိုင်တော့သဘောတော်ကြလာတယ်ပေါ့နော်အဲ့ဒါမျိုးတော့ရှိတာပေါ့
အင်းကနေအလုပ်လုပ်ဖို့အဆင်ပြေသူတွေကိုအလုပ်ကလည်းမိသားစုလူဝဲချက်ပေါ်မူတည်ပြီးအချိန်ပြောင်းလဲလုပ်လို့ရတဲ့သူတွေအတွက်ကတော့ကုလိုအချိန်တွေကအဆင်ပြေပြီမဲ့လို့ဒါကမိဘအတိုင်းအတွက်အဆင်ပြေနေတာတော့မဟုတ်ပါဘူးမယေးသနာကျော်ကတော့လက်ရှိကိုဗစ်ကာလပညာသင်ကြားမှုပုံစံသင့်မှာသူ့အတွက်အသားစားဖို့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
အသားစားရလို့မှမထင်ဘူးဒီအခုပုံစံတင်ပါပါဖြစ်လို့လဲဆိုမမတို့ကဆရာမလည်းမဟုတ်ဘူးလေဆရာမကြီးတင်တယ်လို့မျိုးကိုမတင်နိုင်ဘူးဟိုအတန်းကြီးလာရင်ပို့ဆိုမယ်သူအခုတင်နေလေးတန်းလေးတန်းဆိုတော့သူမေးတဲ့တချို့ဟာတွေကလည်းကိုဒီမှာလည်းကြောင်းတက်လာတာမဟုတ်အဲ့ဒါတွေကိုမမဖြေဖို့ခုဖောက်ကိုမနေလိုက်တော့ကြိုးစားနေရတယ်ဆိုတော့ကြတော့အိမ်မှာတော့ကျောင်းမှာလို့အတားမကြတာတေးကြတယ်ကျောင်းမှာဆိုရင်ကျတော့တိတ်လို့စိတ်ပူစရာမလိုဘူးလေမနေ့၈နာရီသူကျောင်းကားပေါ်တင်ပေးလိုက်ပြီးရတယ်ကိုလေကို့အလုပ်ကိုကိုဖြောင်းဖြောင်းသွားသွားပြီးတော့မှညနေ3နာရီမှသူ့ကိစ္စပြန်ပြီးတော့ခေါင်းထဲကိုထည့်ကျောင်းကိစ္စကတော့ကျောင်းကဆရာမကြီးတောင်းဝန်ယူမယ်ဟဲ့ ပညာရေးဆိုတာမျိုးဖြစ်သွားအခုကျတော့ကိုကဆရာမတပိုင်းဖြစ်နေပြီးတော့ကိုကလည်းဆရာမဖြစ်ဖို့ဘလို့မှအရေးချင်ရလည်းမပြေမိဘူးအဲ့ဒီမှရင်ပြဿနာအတက်ပေါ့
မိဘတွေအနေနဲ့ကိုရဲ့အလုပ်ချင်းကလေးရဲ့ကြောင်းချင်းကိုလုပ်ရတဲ့အလုပ်သဘောတဘာဝဒါတွေပေါ်မှာမူတည်ပြီးတော့အခက်အခဲကတော့မတူကြပါဘူးအခုလိုအချိန်မှာမဖြစ်မနေအိမ်ပြင်ထွက်အလုပ်လုပ်ရတဲ့မိဘတွေအတွက်ကတော့သူတို့အတွက်ရောတားသမီးတွေအတွက်ပါအခက်အခဲဆုံးအခြေအနေဖြစ်နေတာပါ။တ
ော့အဲ့ဒီ new normal မှာမိလိစားတော့မဖက်တတ်တဲ့မိဘရှိမယ်။ဘမူဒါအောင်မတုံးတက်တဲ့မိဘရှိမယ်။အဲ့လိုမိဘကလေးတွေဆိုတော်တော်ဆိုးမယ်ပေါ့နော်။တော်တော်တနာဖို့ကောင်းတယ်ပေါ့နော်။လှုပ်ပေးနိုင်တဲ့ကလေးတွေကျတော့ပိုပိုပြီးတော့တိုးတက်ပြီးတော့ဂိူးပိုဆိုင်နိုင်တော့တိုးတက်ဖြစ်တယ်မလား။မလှုပ်ပေးနိုင်တဲ့မိဘတို့ဒီမဆိုင်နိုင်တဲ့မိဘတို့ဆိုရင်ကလေးရပိုပိုပြီး behind ဖြစ်ပြီးတော့အဲ့မှာ gap ကအရင်ကြီးသွားမှာပေါ့နော်အဲ့လိုမျိုးစိတ်မကောင်းဘောတာတော့လေပိုတွေလက်တကူကအရင်လှုပ်လို့ရသေးလို့လေကိုတွေလက်ကံကောင်းနေသေးလို့လို့ပြောရမှာပေါ့နော်ကိုရအလုပ်အကင်မျိုးစားရလေအဲ့လိုမျိုး line ဖြစ်သွားလို့ဒီဆရာဝန်ဆိုတာပညာမတက်တော့လည်းမဟုတ်ဘူးသူဆရာဝန်လို့ကိုက on site မသွားလောက်အောင်မှာမျိုးလေသူဒီအဲ့ဒါမျိုးဆိုတော့ तू ကကုသသမီးကိုပြစ်ပြီး तू သွားလောက်အောင်မှာတို့ပါလေအဲ့လိုမျိုးတွေဖြစ်သွားတာလေဒီ new normal အတွက်ကိုအခုအလုပ်ကံကနည်းနည်းကို new normal နဲ့ kait တဲ့အလောက်ကိုင်းမျိုးဖြစ်သွားတာပေါ့နော်ဒီတချို့ဆိုရင်ကျတော့အဲ့လို new normal ကိုလုတ်ဖို့ကမလွယ်ဘူးပေါ့တချို့ဆရာဝန်တွေအလုပ်တို့ဆက်တော့ဆိုင်လို့ပါလို့ဆိုဘယ်လိုမှ new normal လုတ်ဖို့ကတော့ခက်တယ်လေစိတ်မကောင်းမကောင်းတယ်ပေါ့အဲ့လိုကလေးတွေဆိုရင်ပေါ့နော
်လက်ရှိအခြေအနေမှာ covid-19 ရောဂါကူးစက်မှုတွေကလည်းကျဆင်းမသွားတဲ့အပြင်ဒုတိယတစ်ကြိမ်ပြန်ဆိုးလာမှာကိုပါစိုးရင်ရတဲ့အခြေအနေတွေရှိနေတာပါမြန်မာနိုင်ငံမှာလည်းပြည်ခဲ့တဲ့ရက်ပိုင်းအတွင်းကူးစက်မှုတွေတိုးလာတာကြောင့်အခြေခံပညာသင်ကျောင်းတွေကိုယာယီပြန်ပိတ်ထားရပါတယ်အမေရိကန်ပြည်ထောင်စုလိုနည်းပညာတိုးတက်တဲ့နိုင်ငံတွေမှာစာသင်ကျောင်းတွေကကလေးငယ်တွေအတွက်ကွန်ပျူတာအပါအဝင်သင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးနိုင်မယ်လို့မြန်မာအပါအဝင်နွမ်းပါတဲ့နိုင်ငံတွေမှာတော့ဒီလိုထိရောက်တဲ့အွန်လိုင်းပညာရေးရဖို့ဆိုတာကမလွယ်ပါဘူး။နည်းပညာတိုးတက်ပြီးချမ်းသာကျွယ်ဝတဲ့နိုင်ငံတွေမှာတော့အခက်အခဲတွေကရှိနေသေးတာမို့နွမ်းပါတဲ့နိုင်ငံတွေကကလေးငယ်တွေအတွက်ကတော့ပညာရေးပို့ပြီးတော့နောက်ကျနိုင်တဲ့အခြေအနေဖြစ်လာနေတာပါ။ဒါကြောင့်ယောဂကူးစက်မှုတွေကိုအမြန်ဆုံးထိန်းချုပ်နိုင်တာမှစာသင်ကျောင်းတွေကိုပြန်ဖွင့်နိုင်ပြီးကလေးငယ်တွေအတွက်လည်းစိုးရိမ်မှုခင်းခင်းနဲ့ပညာသင်ကြားနိုင်မှာဖြစ်တဲ့ဆိုတာကိုတင်ပြရှင်းနေတဲ့ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကျွန်တော်လေးရန်နာခင်ပြပါရှင်။ကျွန်မအဖြစ်ပြပါရှင
်။ဒီကစားမှုအမေရိကန်ကင်းစီဇမားသမိုင်းဝင်လှူရှာမှုကိုဦးဆောင်တဲ့အမျိုးသမီးတွေရဲ့ရုပ်တုပထမဆုံး site ထူနှံလိုက်တာ X-Screen Company ရဲ့အလိုလျောက်လေးမောင်းစနစ်နဲ့ New Normal နဲ့လုပ်ငန်းခွင်ပြောင်းဝင်ရတဲ့အတွေ့အကြုံတွေအကြောင်းကိုကျွန်တော်အောင်ကပြင်ပြပေးထားပါတယ်မျိုးသမီးတွေမဲပေးခွင့်ရအောင်လှူရှားဆောင်ရွက်ခဲ့သူဆိုဟိုနာထရုတ်ဆူဇန်အန်သနီနဲ့အဲလိဇဘက်ကယ်ဒီစတေတန်တို့ရဲ့အထိမ်းအမှတ်ရုပ်တုတွေကိုနယူးယောက်မြို့လေကစင်ထရယ်ပေါ့ခ်ဥယျာဉ်မှာစိုက်ထူလိုက်ပါတယ်။ဩဂုတ်လ26ရက်နေ့အားဆိုရင်အမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့နှစ်တရာပြည့်လည်းဖြစ်ပါတယ်။တမိုင်းတွင်ခဲ့တဲ့သူတို့ရဲ့ဆက်ဆောင်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလိုအမျိုးသမီးရုပ်တုကိုပထမဆုံးစိုက်ထူနှံလိုက်တာလည်းဖြစ်ပါတယ်။ဘဘူးဆီယာမမာရီဒစ်
The monument stands in a row of statues, all of them of men.
ထိမှန်ယုံကြည်ကိုချီးမွမ်းဆိုရင်အားလုံးကမျိုးသားတွေပါဒီဥယျာဉ်တွေမှာဆိုရင်လေဒီတစ်ခုကလွဲလို့အားလုံးမျိုးသားတွေပါဒါကြောင့်အနာဂတ်အတွက်ဒီကိုလေလာပြီးတော့ကြီးကြတဲ့သူတွေအတွက်အတော့ကိုပျော်မိပါတယ်လို့သူကပြောသွားတာပါအမျိုးသမီးခွင့်ရေးအတွက်ဦးဆောင်လှူရှားသူဖြစ်တဲ့ဆူဇန်အန်သနီယာဆိုရင်ကျွန်စနစ်တိုက်ဖြတ်ရေးဒန်နီနီမြခွင့်ရေးရရှိအောင်ဆောင်ရွက်ခဲ့တယ်လို့မဲအတင်းကျပ်ပြီးခဲ့တဲ့အတွက်အဖမ်းလိုက်ခံရဘူးရတယ်။သူဟာဆိုရင်1989ခုနှစ်ကထုတ်တဲ့အမေရိကန်ဒေါ်လာငွေအကျွေးစီးပေါ်မှာပထမဆုံးရိုင်းနှိပ်ဂုဏ်ပြုဖော်ပြခံရဘူးသူလည်းဖြစ်ပါတယ
်။ The figures are almost twice life size. Susan
တကယ်လူအရွယ်ပမာဏတည်းနှစ်ဆလောက်ရှိပြီးတော့ဆူဇန်အန်သနီယာဆိုရင်9ပေမြင့်ပါတယ်။ဒီထိမှတ်ရုပ်တုတစ်ခုလုံးရဲ့အမြင့်က14ပေအမြင့်ရှိပြီးတော့တန်နဲ့ချီလေးပါတယ်လို့ဘတ်မန်ကပြောသွားတာပါ Central Park ဥယျာဉ်ကရုပ်တု23ခုထဲမှာအခုလိုနောက်ထပ်တိုးဂုံပြူစိုက်ထူခဲ့တာပါ New York မြို့ကတူဖြစ်တဲ့ Gambia ကတော့အခုလိုမျိုးအမျိုးသမီးတွေကောင်းတွေကိုအတိအမှတ်ပြကြတဲ့အတွက်ဝမ်းသာနေပါတယ
် I think it's fabulous
New York မြို့ယဉ်ကျေးမှုမျက်နှာစာမှာအခုလိုအထိမှတ်ရုပ်တုတိုးလာဖို့လိုအပ်တယ်လို့တကယ်ကိုဖြစ်တည်ပါတယ်ဒီထက်ပိုးပြီးတော့ပြောစရာမရှိတော့ပါဘူးလို့သူကပြောပါတယ်ဒီရုပ်တုကိုအမျိုးသမီးအထိမ်းအမှတ်ရုပ်တုစိုက်ထူရေးအဖွဲ့ Monumental Women အဖွဲ့ကနေဒေါ်လာ100,000ကျွဲကမကထထည့်ဝင်ပြီးတော့ငွေကြေးပံ့ပိုးပေးခဲ့တာပါခင်ဗျာ San Francisco အခြေစိုက်နည်းပညာကုမ္ပဏီတစ်ခုကနေလေယာဉ်မောင်းမှုမပါဘဲ လေရင်ကိုအလိုလျောက်ပြေးလမ်းမှာတက်ဆင်းလုပ်နိုင်တဲ့ဤပညာသစ်ကိုမိတ်ဆက်ပြသလိုက်ပါတယ် X-Wing Company ကအလိုလျောက်မောင်းနေတဲ့စနစ်ကို၄နှစ်ကြာဆန်းသတ်ခဲ့တာဖြစ်ပြီးတော့ဒီဤပညာကိုလူ၉ယောက်လောက်ရှင်းလင်းလိုက်ပါလာနိုင်တဲ့ Cessna 208B Grand Caravan engine တလုံးတက်လေရင်နဲ့ပြန်တမ်းပြခဲ့တာပါX-Wing Company ရဲ့အကြီးအကဲ Mark Piat ကအခုလိုပြောပါရယ
် We're at the dawn of a new era in aviation.
အလိုလျောက်မောင်းနေတဲ့လေကြောင်းခေတ်တခုကိုအစပြုလိုက်ပါပြီ။သူ့ဘာသာမောင်းနေတာကဂျက်လေယာဉ်တွေလိုလူကတောက်လျှောက်ထိမ့်ချုပ်မောင်းရတာမျိုးမဟုတ်ပါဘူးလို့ပြောတော့တာပါ။လေယာဉ်အလိုလျောက်မောင်းနေနိုင်တယ်ဆိုပေမဲ့လည်းတချို့ဤပညာပိုင်းမှာဆက်လက်ဆန်းသတ်နေတာကြောင့်လေယာဉ်ကွင်းမှာလေယာဉ်ဆက်သက်ပြီးနောက်ပိုင်းတက္ကစီလို့ခေါ်တဲ့ဒီလေယာဉ်ရန်နာမယ့်နေရာကိုသွားရမှာတော့လူကမောင်းနေပါတယ်။အခုအခါမှာ FAA လေကြောင်းကြီးကြပ်ထင်းသိမ်းရေးအုပ်ချုပ်မှုအဖွဲ့ကလည်း X-Wing Company အနေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုဒေတာတွင်းရောနိုင်ငံရဲ့ခြားနယ်ဝါပြန်တန်းလုပ်ကင်နိုင်ဖို့ခွင့်ပြုချက်ပေးထားပြီးပါပြီ။ဒီဤပညာကိုမကြခင်လပိုင်းတွေအတွင်းဈေးကွက်မှာဖြန့်ချိဖို့လဲပြည်ရကမျှော်လင့်နေတာပါ
။ So we're here to unveil like an autonomous cargo aircraft. It's the first of its class.
အလိုအလျောက်ပြန်တမ်းမဲ့ကုန်တင်လေယာဉ်မှာလေယာဉ်ကွင်းကနေစပြန်တက်တာကနေပြန်ဆင်းလာတဲ့အထိအားလုံးကိုသူ့ဘာသာမောင်းနှင်မဲ့ပထမဆုံးအမျိုးအစားပါအခုတော့ဒေတာတွင်မှစတင်ပြည့်ဆွေးပါမယ်သက်ဆိုင်ရာကလည်းပြန်တန်းခွင့်ပြုထားပါပြီအဓိကကတော့ဒေတာတွင်တည်ယူပို့ဆောင်ရေးအတွက်ပါလို့ဆိုပါတယ်အခုလိုဤပညာသစ်ကို X-Wing Company တခုတည်းကသာအခုခါမှပိုင်ဆိုင်နေတာတော့မဟုတ်ပါဘူးဥရောပဂျက်လေယာဉ်ထုတ်လုပ်ရေး Company Airbus ကလည်းအလိုအလျောက်လေယာဉ်အတက်ဆင်းတဲ့တက္ကစီလုပ်နိုင်တဲ့ဤပညာကိုနှစ်နှစ်ကြာဆန်းသတ်ခဲ့ပြီးတဲ့နောက်အောင်မြင်တယ်လို့လွန်ခဲ့တဲ့ဇွန်လကကြေညာခဲ့ပါတယ်X-Wing ဤပညာကိုတော့ Airbus A300 နဲ့ Boeing 737 လို့လေယာဉ်ကြီးတွေမစင်းနိုင်တဲ့လေယာဉ်ကွင်းငယ်တွေမှာစဉ်သက်လို့ရတဲ့ဒီကုန်တင်လေယာဉ်ငယ်လေးတွေအတွက်အသုံးပြုသွားမှာပါဤပညာဆိုင်ရာအကြီးအကဲတူဖြစ်တဲ့ Maxine Garrier ကအခုလိုပြောရတယ
် So some of the new sensors that you don't typically see on any aircraft
လေယာဉ်အနေနဲ့ဝေဟင်မာရောမြေပြင်မှာပါတခြားဟာတွေနဲ့မတိုက်မိအောင်ရှောင်ရှားနိုင်ဖို့တောင်ပံနှစ်ဖက်မှာကင်မရာ၊ရေဒါ၊လိုက်ဒါစတာတွေတပ်ဆင်ထားပါတယ်။အခုလိုဤပညာကိုအသုံးချနိုင်တာဟာအခုလေရင်အများစုမှာသုံးတဲ့ autopilot စနစ်ထက်တော်လွန်တဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်။တိတ်မကြခင်မှာဒီဤပညာရဲ့အကျိုးကျေးဇူးကိုအားလုံးခံစားမှာဖြစ်ပြီးတော့အငှားကား Uber, Lyft စတဲ့ယာဉ်တွေနဲ့ချိတ်ဆက်ပြီးတော့လူရောင်ကိုပို့ဆောင်ပေးမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါအပြင်အခုလိုကတ်ယောဂကာလအတွင်းပစ္စည်းတွေယူပို့ဆောင်ရမှာလေရင်မောင်းသူတွေအနေနဲ့ယောဂကုသမှာကိုစိုးရင်စရာမလိုတော့ပဲရုံးကန်တွင်းကသာထိန်းချုပ်ပြီးတော့အလိုအလျောက်မောင်းနေတဲ့ဒီလေယာဉ်တွေနဲ့အစားထိုးပြည့်စုံနိုင်မှာဖြစ်ကြောင်းလဲသူတို့ကပြောကြပါရယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခြင်းမလာလောက်မှာဝန်ထမ်းတွေအနေနဲ့နေမှာပဲနေပြီးအလုပ်လုပ်ကြဖို့တာဝန်ရှိသူတွေကကြီးညာချက်ထုတ်ခဲ့ကြတာပါအခုခါမှာတော့ဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုအတိုင်းအတာတစ်ခုအထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့်တချို့ပြည်နယ်တွေမှာဝန်ထမ်းတွေလုပ်ငန်းခွင်ကိုပြန်ဝင်နေကြပါပြီမန်ချက်ချူးဆက်ပြည်နယ်ဘော့စတန်မြို့ကဘတ်မာယာကုမ္ပဏီမှာဆိုရင်တတိယအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်စတင်နေတာပါဒါပေမဲ့လည်းဆိုရှယ်ဒစ်စတန်စင်းကိုတော့အတိအကျလိုက်နာဖို့အမိန့်ထုတ်ထားပြီးစပွဲကုံတွေကြားမှာလည်းခက်မိမိကာထားပေးပါတယ်ကုမ္ပဏီပြောခွင့်ရRachel Sambari ကအခုလိုပြောရတယ
် We've added sanitation stations throughout the office as well.
ညနေကလုံးမှာတန်ရှင်းအလွယ်တကူလုပ်လို့ရအောင်လိုအပ်တာတွေအလုံးထားပစ်ထားပါတယ်။အဲဒီမှာလက်သန့်စည်းရည်လည်းရှိပါတယ်။ဒါ့အပြင်ကိုယ့်ရဲ့အလုပ်စပွဲလည်းတန်ရှင်းအောင်ထားဖို့နောက်ဒီအလုပ်ပြီးချိန်မှာအလုံးတန်ရှင်းသွားအောင်လုပ်ထားခဲ့ဖို့ပြင်ဆင်ပေးထားပါတယ်လို့ပြောပါတယ်။တချို့ကုမ္ပဏီတွေကတော့ဝန်ထမ်းတွေလုပ်ငန်းခွင်ပြန်ဆင်းခိုင်းတယ်လို့ဘတ်မာယာကတော့ဝန်ထမ်းတွေကိုသာဆုံးဖြတ်စေခဲ့ပါတယ်။အခုလိုအနေရရှိတဲ့အချိန်မှာသတိထားဆောင်ရွက်တာဟာအခြေအနေတွေပုံမှန်ပြန်ဖြစ်စေဖို့အထောက်အကူဖြစ်မယ်လို့လည်းသူတို့ကပြောပါရယ
် At Bergmeier we've identified that masks should be worn
လူများသွားလာနေတဲ့နေရာမှာနှာခေါင်းစုပ်ကိုဝန်ထမ်းတွေအားလုံးဆွတ်ထားပါမယ်ကိုယ်ခုမှကိုထိုင်နေခြင်းဆိုရင်တော့တတ်ထားကြရမလို့ပဲမြဲတခြားသူတွေနဲ့အတူထိုင်တာဒါမှမဟုတ်ပြောဆိုစရာရှိတဲ့အချိန်မှာဆိုရင်နှာခေါင်းစည်းလိုပါတယ်လို့ Sambari ကပြောသွားတာပါဇွန်လတွေကဆက်ပြီးတော့လုပ်ငန်းတွေပြန်ခွင့်လာကြအောင်အခုဆိုရင်ဝန်ထမ်း60ရာခိုင်နှုန်းလောက်အလုပ်ပြန်ဝင်ကြတယ်လို့လည်းဆိုပါရယ်ဒါပေမဲ့ဝန်ထမ်းတွေအနေနဲ့ COVID-19 ရောဂါကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆံရခြင်းရှိမရှိဆိုတဲ့ကျန်းမာရေးအခြေအနေကိုတော့အမြဲအနိမ့်ကစောင့်ကြည့်ကြည့်ရှိတယ်လို့ပြောပါရယ်ရုံးဝန်ထမ်းအလုံးနှစ်ဖွဲ့ခွဲထားပြီးတော့တစ်ဖွဲ့ကတင်းလာပူတယ်ဟုတောက်ကြအလုပ်ဆင်းတယ်လို့နောက်တစ်ဖွဲ့ကတော့အင်္ဂါနဲ့ဂျာတာဝရီအလုပ်ဆင်းပါတယ်ရုံးဝန်ထမ်းတူဖြစ်တဲ့အလီစာစတေဝီကီကအခုလိုပြောပါရယ်
They become habit after a while
But at the very beginning, you know, you have to keep reminding yourself.
Charo le sa cha twa ba de. Sa ro nga ro ku ba da khana khana tri pe ni ya da ba. Ba lo le so ro de lo myo ta kha ma mani ke ya lo ba lo tu ga pyo twa da wa. Park Maya ma aku lo yong pya phwe chei ma si myin tin chat da chaung yoga tha ku set de so ra myo mi shi de be me. Ta chauk company de ma ro pyan phwin pi lo ma cha ke ma be. Pyan pai lai ya da ri le shi ba de ne.
ဟုတ်ဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နေပါမယ်။ကျမခင်ဗျတပ်ပါ။ဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာဆွမ်းအင်သုံးလေးရင်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်းမြင့်မြင့်လေဒီခုံနိုင်ငံရဲ့အကြောင်း Brightness သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်။2020ဩဂုတ်လ25ရက်အင်ဂါနေ့ကဆွစ်ဇာလန်နိုင်ငံပင်လေဒါအခြေစိုက်စခန်းကနေပထမဆုံးနေအောင်ကြီးဆွင့်ရင်သုံးဆိုလာလေရင်နဲ့လေဒီခုံလာကိုစိတ်ဝင်စားစောင့်ကြည့်နေသူတွေဟာအမြင့်ပေ9000လောက်မှာပြန်တန်းနေတဲ့ဆိုလာစတာတုစ်လေရင်ပေါ်ကနေခုံဆင်းလာတဲ့လေဒီခုံသမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
Le premier homme à avoir sauté dans l'histoire de l'aviation à avoir sauté en parachute
ဒါဟာလေကြောင်းဆိုင်ရာသမိုင်းမှာပထမဆုံးနေဆွမ်းရင်သုံးလေရင်ကနေအောင်းအမြဲတမ်းလေသီးခုံဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်သူကပြန်တစ်ပါသားနဲ့ပြောသွားတာပါလေသီးခုံသမားကဆွစ်ဇာလန်နိုင်ငံသားရာဖေးဒမ်ဂျန်ဖြစ်ပါတယ်သူဟာ Solar Stratus Solar လေရင်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတွဲဖက်လေရင်မှုတဦးလည်းဖြစ်ပါတယ
် Yeah today there is mini first I think but the most important is the first time ever
ပထမဆုံးကြံအောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီကနေ့အောင်မြင်မှုကနေဆွမ်းအင်သုံးလေယာဉ်များထဲကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုန်အာကသနီအတွက်အပြောင်းအလဲတွေကိုဖြစ်လာစေနိုင်ပါတယ
်သူကနေအောင်ချီဆွမ်းရင်လို့တန့်ရှင်းတဲ့ပြန်တိနေဆွမ်းရင်ကိုဝေဟင်အမြင့်ခုန်လာအပါဝင်အာကသနီမျိုးစုံမှာသုံးဖို့အတွက်စူးစမ်းနိုင်တယ်ဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
And also, that was the first time that we did a solar skydive. No, I climbed with the energy coming from the solar cells of the plane. So I mean, when I go down, when I...
ဒီလေယာဉ်ကနေအောင်ကြီးဆိုလာဆွမ်းအားကိုတုံးတာကြောင့်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးဘော်ကိုပြန်တက်တဲ့အခါလေယာဉ်ကဒီ solar cell တွေကရတဲ့ဆွမ်းအင်နဲ့ပြန်နေတာမို့မိုးဘော်ကနေခုံဆင်းချိန်မှာလဲ solar ဆွမ်းအင်ကိုပဲတုံးတဲ့သဘောပါ။
သူလေယာဉ်ဟာ2016ခုနှစ်တုန်းကကမ္ဘာကိုအောင်းအမြင်မြင်နဲ့တပတ်ပတ်နိုင်ခဲ့တဲ့နေအောင်ခြေဆွင့်ရင်သုံး Solar Impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်။ပထမဆုံး Solar လေယာဉ် Solar Impulse နဲ့ကမ္ဘာတပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ Switzerland နိုင်ငံအခြေစိုက် Solar Impulse Foundation ကဖြစ်ပါတယ်။ကီလိုမီတာ4000လောက်အကွာအဝေးကိုဓာတ်ဆီမသုံးဘဲနေအောင်ခြေဆွင့်ရင်ကိုသုံးပြီးပြန်တန်းပြရတာပါ။ဒီ foundation ကိုအဲ့ဒီလင်းမောင်းခဲ့တဲ့သူတဦးဖြစ်တဲ့ဒေါက်တာဘတ်ထရန်ပစ်ကက်ကထူထောင်ခဲ့တာဖြစ်ပြီးပိုးတွဲတည်ထောင်သူကသူနဲ့အတူမောင်းနေခဲ့သူလင်းမူအန်ဒရီဘော့ရှ်ပါ့ဖြစ်ပါတယ်။သူတို့အဖွဲ့ဟာပြန်ပြည့်မြင်းဆွမ်းအင်တွေထဲကနေအောင်ခြေဆွမ်းအင်ကိုကမ္ဘာတစ်လောမှာတွင်တွင်ကျယ်ကျယ်သုံးနိုင်တဲ့ဆိုလာဆွမ်းအင်သုံးတည်ထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ်။Solar Impulse လင်းလိုနေအောင်ခြေဆွမ်းအင်သုံးတဲ့ Solar Stratus လင်းဟာနေအောင်စီးလင်းဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာဖိုတိုဗိုတိုက်ဘက်ထရီတွေကိုစီထားတာပါဒီဘက်ထရီတွေကိုနေအောင်ခြေကနေထုတ်ယူရဲဆွမ်းရင်လည်းအပြန်တည်ဖြစ်ပါတယ်ဒီလေယာဉ်ကိုအမေရိကန်နိုင်ငံဖလော်ရီဒါမှာနေထိုင်တဲ့စပိန်ကမီဂယ်အီတူမန်ဒီကမောင်းနှင်တာဖြစ်ပြီးရာဖဲလ်ဒမ်ဂျန်ကတော့တွဲဘက်လေယာဉ်ဟူတာဝန်နဲ့ရှူပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ရန်ပေ9000လောက်အမြင့်ကနေပြန်တန်းနေချိန်မှာဒမ်ဂျန်ကခုံဆင်းခဲ့တာဖြစ်ပါတယ်သူခုံဆင်းချိန်ကလေရင်ဟာတနအီကိုမိုင်တရာနှုန်းနှိပါနဲ့ပြန်တန်းနေတာပါ
It was not possible for me to stay too long with my feet on the wings because we didn't know how the plane will fly
လေရင်တောင်းပါမမကျွန်တော်ကခြေထောက်နဲ့အကြကြီးရနေလို့မရပါဘူးဘာလို့လဲဆိုတော့ဒီလေရင်မြန်ကဘလို့ဆက်ပြန်မယ်ဆိုတာကိုမသိလို့ပါဒါကြောင့်လေရင်တဲကနေအပြင်ကိုထွက်လိုက်ပြီးတာနဲ့သူ့ကိုမကန့်မိအောင်သတိထားပြီးအမြန်ခုံဆင်းရပါတယ်ဆူလိုရာကတော့လေရင်ထဲကနေထွက်ပြီးချင်းအလိုက်တင်ခုံချရတာပါဒါကတကယ်ကိုအားအသင့်စရာပ
ါဟုတ်ပါတယ်တဟာပထမဆုံးခုံချတာဖြစ်တဲ့အတွက်ဆူလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာမလဲသူတို့စမ်းတန်နေတဲ့ဆူလာလေရင်ဘယ်လိုတုံ့ပြန်နိုင်လဲဆိုတာကအစ သူတို့မသိတာတွေကအများကြီးပါ
Of course, it is a big challenge. It's the second solar aircraft two-seater in the world ever.
တကယ်တော့ဒါကကြီးမားတဲ့စင်ကုန်မှုတစ်ခုပါ။ကမ္ဘာပေါ်နေအောင်ကြီးစွန့်အင်နဲ့သွားတဲ့ဒုတိယမြောက်နှစ်ယောက်စီးလေယာဉ်ပုံစံလေးဖြစ်ပါတယ်။ဒါကြောင့်တစ်ခုခုမှားသွားဖို့ဖြစ်နိုင်ခြေကသိပ်များပါတယ်။ဆိုတော့ကံကောင်းမှုလည်းလိုတာပေါ့လေ။ဆိုလိုတာကရာသီဥတုကောင်းမှုတို့လေယာဉ်များဘာပြဿနာမှမတက်ဘဲရွှွှွှွှွှွှွှဖြစ်ဖို့လိုကံကောင်းဖို့ပေါ့။
သူတို့ကံကောင်းပါတယ်ရာဒီဥရုကလည်းအဆင်ပြေပြေနဲ့တာတာရရာရှိခဲ့တာပါလင်းရင်ဟာလည်းသူတို့ project လုပ်နေတဲ့ thing ကလေးတဲ့အခြေဆက်စခန်းနာမှာပဲအောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါလေဒါအပြင်သူတို့ဆန္ဒဖြစ်တဲ့ပြန်ပြည့်မြင်ဆွင့်ကိုလူတွေတွင်တွင်ကြဲကြဲတုံးကြဖို့ကိုပါကြုံညာပြီးတာဖြစ်သွားတာပါ sky diving ကိုဝင်းရင်အမြင့်ခုံအားစားနည်းမျိုးတွေအတွက်ကဘာကြီးပုံလေးလာစေတဲ့ဖန်လုံရင်တန်းဝင်မသုံးပဲပြန်ပြင်းမြန်းဆွရင်သုံးတဲ့လင်းရင်တွေကိုသုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကမျှော်လင့်ထားတာဖြစ်ပါတယ်။သူတို့အဖွဲ့က2022ခုနှစ်မှာဆိုလာဆွရင်သုံးလင်းရင်နဲ့ကဘာလေလူအထက်လွှာဖြစ်တဲ့ Stratosphere အလွှာရှိရာဝေငင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြတ်တပရည်ရွယ်ချက်ရှိပါတယ်။လေလူအထက်လွှာဖြစ်တဲ့ Stratosphere အလွှာဟာကဘာကနေအမြင့်အကွာဝေးအားဖြင့်10မိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေလုစုစုပေါင်းရင်4ပုံ2ပုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဆုံးစွာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေလုအထက်လွှာထဲမှာရှိတဲ့အိုဆုံးစွာဟာကမ္ဘာမြေပေါ်ကပင်တွေ၊သံဃာတွေအတွက်အန္တရာယ်ပေးနိုင်တဲ့နေကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေ၊သံဃာတွေရှင်သန်ရေးမှာသူကတိတ်ကိုအရေးပါပါတယ်။နေရောင်ကြီးကနေလာတဲ့ခရမ်းလွန်ရောင်ကြီးကိုဆုပ်ယူတဲ့အတွက်လည်းStratosphere အလွှာမှာအမြင့်ပိုင်းရောက်လေအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာတဲကို Solar ဆွမ်းရင်တုံးလင်းနဲ့ပြန်တန်းသွားရောက်နိုင်ဖို့အတွက် Solar Stratos အဖွဲ့ကစ조사နေတာပါ
။ The goal, the final goal of this project is to go to the stratosphere. To be the first
ဒီ project အတွက်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ Stratosphere လို့ခေါ်တဲ့အထက်လေထုထဲရောက်အောင်နေအောင်ကြီးဆွမ်းအင်တုံးရင်နဲ့ပထမဆုံးသွားနိုင်ဖို့ပါ
။ Solar Lane ကလည်းပထမဆုံးလေကြီးခုံသူဖြစ်တဲ့Rafael Damjan ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိတ်ပံတဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး။အခုဆက်ပြီးသတင်းချင်းတို့ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်ဆက်ဆင်းမှုနဲ့ပတ်သက်ပြီးလူလူလိုက်နာဖို့American ကူးစက်ရောဂါကာကွယ် CDC ကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပြီးပို့ American နိုင်ငံတစ်လွှားကလူမှုကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။ရောဂါရှိသူတွေနဲ့အနည်းကဆက်ဆံသူတွေရောဂါလက္ခဏာမပြရင်စမ်းသပ်ဆစ်ဆေးမှုတွေလုပ်ဆရာမလိုဘူးလို့ CDC ကညွှန်ကြားချက်ကိုပြောင်းလဲထုတ်ပြန်လိုက်ပြီးတဲ့နောက်ကျေသပေးနေမှာ WHO ကလည်း COVID-19 ရောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ရောဂါကူးစက်ခံရတဲ့လက္ခဏာပြပြဒီရောဂါပိုးရှိမရှိစမ်းသပ်ဆစ်ဆေးဖို့အရေးကြီးကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ရုရှားစစ်တပ်ကစစ်တင်းပေါ်နဲ့လင်းဒါဇင်နဲ့ချီပတ်ဝန်းနဲ့ဆေးရည်လက်ကျင့်မှုကြီးကိုအမေရိကန်နိုင်ငံအလက်စကာပြည်နယ်မှာပြုလုပ်နေကြောင်းရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်။အမေရိကတိုက်နဲ့ဥရောပတိုက်ကြားကဘာရင်ပင်နယ်ပြင်ထဲမှာစစ်တင်းပေါ်အဆင့်50ကျော်နဲ့လင်းအဆင့်40လောက်ပါတဲ့ဆေးရည်လက်ကျင့်မှုဖြစ်ပြီးပက်ဒင်းကတ်ဒုံးကြီးပြစ်လွတ်လက်ကျင့်မှုတွေပါပါဝင်မှာဖြစ်ကြောင်းရဲဘုံချုပ်ကြီးနီကိုလိုင်းယက်မန်နော့ကပြောပါတယ်။ဒါဟာဆေးလက်ကျင့်မှုအများပြားပါဝင်တဲ့တစ်ခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလဲရုရှားကာကွယ်ဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီဆေးလက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှဆုံးမယ်ဆိုတာအခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။ American စစ်တပ်ပြောခွင့်ရကတော့ရုရှားရဲ့လက်ကျင့်မှုဟာနိုင်ငံတကာရေးပိုင်းတဲ့အထက်မှဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်15ဦးထပ်ပြီးတွေ့ရတဲ့အတွက်အခုဆိုကူးစက်ခံရသူစုစုပေါင်း643ဦးရှိနေပါပြီ။အခုရောဂါပိုးတွေ့တဲ့15ဦးထဲမှာရန်ကုန်တိုင်းက9ဦးနဲ့ကျန်10ဦးကရခိုင်ပြည်နယ်၊ကွာတန်တွဲ၊တောင်ကုန်းနဲ့မန္တလေးမြို့တွေကဖြစ်ပါတယ်။ဒီထဲက9ဦးမှာပြည်ပကပြန်လာပြီးအတော်လာကန့်တတ်ထားသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းလူသား35ယောက်နဲ့ကာမွန်သမား2ယောက်ကိုဆက်ရောက်ခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုတောက်ကြနေမနဲ့3နာရီခွဲလောက်ကရှောင်းလခင်စစ်စေးဂိတ်တခုမှာစစ်တပ်ရဲနဲ့လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကဖမ်းဆီးရမိတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ရ VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြံပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်သက်ပါ။
This program has come to you from the Voice of America, Washington.